Welcome to the Voice of America in Burmese.
Washington VOA American Tangani, November 20th. တောက်ကြံနေမနေ့ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:20နာရီကနေခုနှစ်နာရီထိလိုင်းနှုန်းမီတာ20လေးလေးဆယ်နဲ့50တက်တိုင်းလမ်မီတာ190ကနေထုတ်လွှင့်ပေးနေပါပြီကျွန်မခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုအောင်မြတ်သူနဲ့အတူကြောပြပေးပါမယ်ကိုဗစ်19ရောဂါဖြစ်ပွားစေတဲ့ကိုရိုနာဗိုင်းရပ်အတွက်ထိရောက်ပြီးစိတ်ချတဲ့ကာကွယ်ဆေးရဖို့ကမ္ဘာတစ်လောကျူးစမ်းမှုတွေကနေစစ်သည်ရင်းမှ နဲ့စိတ်ချရတဲ့ဆေးထုတ်နိုင်မှုစူးစမ်းနေတဲ့ Britain က AstraZeneca ဆေးကုမ္ပဏီကြီးရဲ့ Oxford တက္ကသိုလ်နဲ့ပူးတွဲပြီးစမ်းသပ်နေတဲ့ကာကွယ်ဆေးဟာအလားအလာကောင်းကြောင်းနာမည်ကြီး Lancet ဆေးကျန်တွေကရေးသားခဲ့တာဖြစ်ပါတယ်။နှစ်ကြိမ်ထိုးဖို့အတွက်လိုအပ်တဲ့ဒီကာကွယ်ဆေးကိုစမ်းပါတဲ့လူရဲ့လိုအပ်ပေး960နဲ့အသက်80နှစ်အထက်လူကြီးလိုအပ်ပေး140ဆိုနဲ့ဒုတိယအဆင့် stage 2စမ်းသပ်မှုတွေလုပ်ခဲ့ရမှာအလားအလာကောင်းကြောင်းတွေ့ခဲ့ရတာပါ။အခုဒီကာဝယ်ဆေးကိုနောက်ဆုံးအဆင့် stage 3မှာစမ်းသပ်နေပြီဖြစ်ပါတယ်။ဂျာမနီက BioNTech နဲ့လက်တွဲပြီး Pfizer ဆေးကုမ္ပဏီကနေစမ်းသပ်နေတဲ့ကာဝယ်ဆေးဟာရန်နုံ90ကျော်ထိရောက်မှုရှိတယ်လို့ American ချေဆိုင် Moderna ကလည်းသူတို့ရဲ့ကာဝယ်ဆေးဟာ95ရာခိုင်နှုန်းထိရောက်မှုရှိကြောင်းဒီသတင်းပတ်သက်မှာပဲကြေညာခဲ့တာပါ။ဂျာမနီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းဟာစိုးရိမ်ရတဲ့အခြေအနေမှာဆက်ပြီးရှိနေပေမဲ့နိုင်ငံရဲ့တချို့နေရာတွေမှာလော့ကဒေါင်းချကန့်သတ်မှုတွေအလုပ်ဖြစ်တဲ့လက္ခဏာတွေ့နေရတယ်လို့ဂျာမနီကူးစက်ရောဂါထိန်းချုပ်ရေးဆိုင်ရာဌာန Robert Koch Institute အကြီးအကဲလိုတာဝီလာကပြောပါတယ်။ဂျာမနီနိုင်ငံမှာဒီရောဂါကူးစက်မှုတိုးလာတာကိုထိန်းချုပ်နိုင်မှုအတွက်နိုဗ ెంబర్ လဆိုင်ကစပြီးတင်းကျပ်တဲ့ကန့်သတ်မှုတွေလှုံ့ဆော်ခဲ့တာဖြစ်ပါတယ်။ကျောင်းဝင်ရဲ့ဈေးဆန်တွေမှာအပတခြားစားတောက်ဆိုင်ရင်းအပန်းဖြေနေရာတွေနဲ့အရက်ဘားတွေအားလုံးကိုပိတ်ထားရတာပါ။ဒါကြောင့်အခုဆိုသတင်းတစ်ပတ်လောက်ကူးစက်မှုတိုးလာတာမရှိဘူးလို့မစ္စတာကလော့ကသတင်းတောက်တွေကိုပြောပါတယ်။အခုလိုကန့်သတ်မှုချထားစဉ်ကတော့ဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကော့ကနိုဝင်ဘာလတစ်လလုံးထားရှိမှာဖြစ်ပြီးဒီဇင်ဘာခရစ်မတ်စ်အားလိုက်ရဲ့အတွက်တချို့ကန့်သတ်မှုတွေကိုဖြေလျှော့ပေးနိုင်တယ်လို့ပြောလင်းကြောင်းပြောခဲ့တာပါ။ဂျာမနီမှာဒီရောဂါကူးစက်ခံသူ၈သိန်းခွဲကျော်နဲ့သေဆုံးသူက13,000ကျော်ရှိပါလိမ့်။နိုဗ ెంబ ာ3ရက်ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားတဲ့ဂျိုးဘိုင်ဒန်ဟာခြေသပင်းနေမှာအရေးပါတဲ့ပြည်내အုပ်ချုပ်ရေးမှုတွေနဲ့အွန်လိုင်းမှာတွေ့ဆုံပြီးသူ့အစိုးရအဖွဲ့အကူပြောင်းကာလအတွက်ဆက်ပြီးလုပ်နေတယ်လို့သမ္မတဒေါနယ်ဒ်ထရမ့်ကတော့ရွေးကောက်ပွဲရလပြောင်းလဲစေဖို့တရားရေးဆိုင်ရာဂျိုးဘိုင်ဒန်မှုတွေကိုဆက်ပြီးလုပ်နေတာပါ။ကျန်းသက်စာကျင်းစောမဲ့ဇန်နဝါရီ20ရက်ကိုနှစ်လပဲလိုတော့ချိန်မှာမစ္စတာဘိုင်ဒန်ဟာသူ့ထံနေဒယ်လာဝဲပြည်နယ်ဝယ်မန်တန်မြို့ကနေနယူးယောက်ပြည်နယ်ကဒီမိုကရက်တစ်ပါတီဝင်အုပ်ချုပ်ရေးမှုအန်ဒရူးကူမိုနဲ့အာကန်ဆော့ပြည်နယ်က Republican Party ဝင်အုပ်ချုပ်ရေးမှူးအာဆာဟတ်ချင်ဆန်ပါဝင်တခြားပြည်နယ်ခေါင်းဆောင်တွေနဲ့ online ကနေတွေ့ဆုံကြတာဖြစ်ပါတယ်။ online ဆွေးနွေးပွဲမှာသူသမ္မတတာဝန်ဆထမ်းဆောင်တဲ့အခါ American နိုင်ငံနဲ့ coronavirus ကူးစက်မှုတိုးမြင့်နေမှုထိန်းချုပ်ရေးဆိုင်ရာသူ့အစီအစဉ်တွေနဲ့ပတ်သက်ပြီးအဓိကထားဆွေးနွေးဖို့ရှိတယ်လို့သူ့ရဲ့သမ္မတအင်ဂျူလင်းနဲ့တက်တမ်းမဆခင်ဘာတွေလှုပ်ဆောင်နိုင်မယ်ဆိုတာတွေကိုပါဆွေးနွေးဖို့ရှိပါတယ်။ American နိုင်ငံမှာတနေ့ကိုလူပေါင်း300ချီကူးစက်မှုရှိနေပြီးတချို့နေရာတွေမှာဆို38,000ထိကူးစက်ခံရတာပါအခုဆိုအမေရိကန်နိုင်ငံမှာဒီရောဂါကူးစက်ခံသူက2,000ခွဲကျော်နေပါပြီဒီရောဂါအတွက်ကာဝယ်ဆေးတွေဆေးပစ္စည်းတွေနဲ့ပတ်သက်ပြီးထရမ့်အစိုးရအဖွဲ့လှုပ်ဆောင်ထားတဲ့အချက်လက်တွေကိုနောက်တာဝန်ယူရမယ်ဘိုင်ဒန်အရာရှိတွေစီတရားဝင်လွှဲပြောင်းပေးစပြီးလှုပ်ဆောင်ဖို့ဒါဇင်နဲ့ချီတဲ့တည်သူ့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကထရမ့်အစိုးရအဖွဲ့ကိုချက်တပင်းနဲ့မှတိုက်တွန်းခဲ့ကြပါတယ်ကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်ကရောဂါဒဏ်ခံနေရတာဒီနှစ်2020ထဲမှာဒုက္ခတွေတွေအတွက်ပြည်내နေရာချထားရေးလှုပ်ဆောင်မှုကိုအနည်း20လောက်အတွက်အနည်းဆုံးဖြစ်သွားစေခဲ့တယ်လို့ဒုက္ခတွေတွေအတွက်အကောက်အွယ်ပေးရေးကိုပါထိခိုက်စေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာ UNHCR အဖွဲ့ကချက်ပြင်းနေမှာသတိပေးလိုက်ပါတယ် UNHCR ကထုတ်ပြန်တဲ့အချက်လက်တွေအရဒီနှစ် January ကနေ September လကုန်တည်းပြည်내နေရာချထားပြီးတဲ့ဒုက္ခတွေက1,000ခွဲကျော်ပဲရှိတာပါမနစ်ကတော့9,000ကျော်ရှိခဲ့ပါတယ်ရှေ့ပြောင်းနေထိုင်သူများဆိုင်ရာကုလသမဂ္ဂအဖွဲ့ IOM နဲ့ EU ဥရောပသမဂ္ဂတို့ရဲ့ online အစည်းအဝေးမှာတော့ခေလုံသူတွေရောအင်းရှင်နိုင်ငံတွေအတွက်ပါလုံခြုံရေးနဲ့အဆင်ပြေရေးဟာအရေးကြီးကြောင်း IOM အကြီးအကဲကပြောပါတယ်ဥရောပကော်မရှင်အကြီးအကဲ Ursula von der Leyen ကတော့ EU ဟာရှေ့ပြောင်းနေထိုင်သူတွေနဲ့ခေလုံခွင့်တောင်းခံသူတွေနဲ့ပတ်သက်ပြီးအရင်ကနေမတူတဲ့သဘောတူညီချက်အစ်စ်ကိုချမှတ်ထားတယ်လို့ပြောပါတယ်
The current system no longer works. Our new pact on migration and asylum.
ဒီတိုင်းမှာကာကွယ်ရေးဆိုင်ရာစနစ်တွေကအလုံးမလုပ်တော့တဲ့အတွက်ရွှေ့ပြောင်းနေထိုင်သူတွေအရေးဖြစ်ရှင်းမှုကိုအစကပြန်ပြီးဆက်အောင်ဖြစ်ပြီးသူတို့နဲ့ပတ်သက်တဲ့ဖြည့်ရှင်းမှုတိုင်းဟာအလုံးပြည့်စုံတယ်ဆိုတာရှိမှာတော့မဟုတ်ကြောင်းပြောသွားတာပါ UNHCR ရဲ့ဂျွန်လာရဲ့ထုတ်ပြန်တဲ့ခန့်မှန်းချက်အရနိုင်ငံပေါင်း62နိုင်ငံမှာရောက်နေတဲ့ဒုက္ခသည်ပြည်သူ့အများစု၄လမ်းကျော်ဟာလာမယ့်နှစ်ထဲတက်ပြနိုင်ငံတွေမှာပြောင်းရွှေ့အခြေချပေးဖို့လိုအပ်နေတာဖြစ်ပါတယ
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 9ဘိုင်းဒိုမီတာ40 kHz 9.3 ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA American တန်ကတောက်ကြနေမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကျွန်တော်အောင်မြတ်သူပါ။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူဦးရေ 9,500 နီးပါးရှိသွားပြီလို့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနကကြေညာပွဲည၈နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျသပရီနေ့ကနောက်ထပ်တက်ခွဲအတိပြုလူနာ 1,560 ထပ်မံတွေ့ရှိတာကြောင့်ရောဂါကူးစက်ခံရသူစုစုပေါင်း 94,882 ယောက်ရှိသွားပြီဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင် virus ကြောင့်နောက်ထပ်သေဆုံးသူကျသပရီနေ့မှာ26ယောက်ရှိတဲ့အတွက်သေဆုံးသူစုစုပေါင်းကလည်း 1,686 ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါတယ်။မနေ့ကတက်ခွဲနမူနာ 18,954 ခုကိုစစ်ဆေးခဲ့ပြီးအခုဆိုရင်တက်ခွဲနမူနာပေါင်း96,900 ကျော်ကိုစတက်စစ်ဆေးခဲ့ပြီဖြစ်ပါတယ်။မနေ့ကဆေးရုံကဆင်းရဲရသူ869ယောက်ရှိတာကြောင့်ရောဂါသက်သာပြောခွင့်ရသူဦးရေကလည်း 95,633 ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါတယ်။ဗုဒ္ဓဟူးနေ့ကတော့ပြည်ပကပြန်လာသူ10ယောက်အပါအဝင်စုစုပေါင်းတက်ခွဲအတည်ပြုလူနာ 1,592 ယောက်ရှိခဲ့ပါတယ်။ဒီအထက်မှာရန်ကုန်တိုင်းက935ယောက်နဲ့အများဆုံးဖြစ်ပြီးပဲခူးတိုင်းက209ယောက်နဲ့ဒုတိယမန္တလေးတိုင်းက195ယောက်နဲ့တတိယအများဆုံးဖြစ်တယ်လို့ARD တန်းနဲ့131ယောက်ပါဝင်ခဲ့ပါတယ်။မြန်မာနိုင်ငံမှာမကြသေးခင်ကလွတ်တော်ယူကောက်ပွဲတွေကျင်းပပြီးစီးသွားပြီဖြစ်တာကြောင့်ရုရှားနိုင်ငံအနေနဲ့မြန်မာနဲ့ကဏ္ဍဆောင်ဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်လို့ကြောင်းရုရှားနိုင်ငံဂျာယီဝိညာဏပြောခွင့်ရအမျိုးသမီးမာရီယာစာကာရိုဗာကဂျာတာပရီနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်တယ်လို့ရုရှားထုတ်သတင်းစာမှာဖော်ပြထားပါတယ်။နိုင်ငံအတွင်းကဒေသတချို့မှာအခက်အခဲတချို့ရှိခဲ့တာလွဲလို့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေနဲ့မဲပေးလုပ်ငန်းစဉ်တွေဟာပြဌာန်းထားတဲ့မြန်မာနိုင်ငံဥပဒေတွေနဲ့အညီငြိမ်းချမ်းစွာကျင်းပနိုင်ခဲ့ဆိုတာတွေ့ရကြောင်းမဲပေးသူအရေးအတွက်ဟာလည်းများပြားခဲ့ကြောင်းရုရှားနိုင်ငံရေးဌာနပြောခွင့်ရကပြောပါတယ်။ဒါ့အပြင်ရုရှားရဲ့အစင်လာအဖြစ်မိတ်ဆွေနိုင်ငံဖြစ်တဲ့မြန်မာနဲ့ဆက်ဆံရေးတွေပုံမအားကောင်းလာရေးအတွက်ရုရှားဘက်ကတနေ့ဆန်ပြုလို့ကြောင်းနဲ့နိုင်ငံပြည်သူပြည်သားတွေအကျိုးစီးပွားကိုရှေ့ရှုပြီးကဏ္ဍဆောင်ဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောခွင့်ရကဆက်ပြောခဲ့ပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့လက်ရှိအာဏာရ NLD ပါတီကအပြတ်အသတ်အနိုင်ရခဲ့တဲ့ဆိုတာကိုလည်းရုရှားနိုင်ငံထုတ် test သတင်းစာမှာဖော်ပြထားပါတယ်။တာလီဘန်တွေဦးဆောင်တဲ့အကြမ်းဖက်မှုတွေရော့ကျရေးပါကစ္စတန်အနေနဲ့အထက်နိုင်ဆုံးကူညီဆောင်ရွက်ပေးသွားမယ်လို့စစ်တမ်းသင်ခံနေရတဲ့အိန္ဒိယအာဖဂန်နစ္စတန်ကခေါင်းဆောင်တွေနဲ့ဆက်သပရင်းကတွေ့ဆုံစဉ်ပါကစ္စတန်ဝန်ကြီးချုပ်အမရခန်ကပြောကြားလိုက်ပါတယ်။နှစ်နိုင်ငံအကျိုးတူလုံခြုံရေးနဲ့စီးပွားရေးကိစ္စရပ်တွေအပါအဝင်ဒေတာသွေးညီညီကိစ္စရပ်တွေအတွက်အာဖဂန်သမ္မတအာရှရပ်ဂန်နီနဲ့အသေးစိတ်ဆွေးနွေးပြီးဝန်ကြီးချုပ်ခန်ကအခုလိုအမှတ်ချက်ပေးပြောကြားလိုက်တာပါ။ဝန်ကြီးချုပ်ခန်ဟာအာဖဂန်နစ္စတန်နိုင်ငံကိုတရက်ကြာချစ်ကြည်ကြီးသွားအောင်ခဲ့တာဖြစ်ပါတယ်။အာဖဂန်ညီညီလုပ်ငန်းစဉ်တွေရှစ်တူဆောင်ရွက်နိုင်ရေးအတွက်ရည်ရွယ်တဲ့အနေနဲ့နိုင်ငံအကြားကလုံခြုံရေးအဖွဲ့အစည်းတွေကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ကြမယ်အကြောင်းလဲတွေးဆမှုအပြီးပူးတွဲပြုလုပ်တဲ့ဒင်းစာရှင်းလင်းပွဲမှာနှစ်ဖက်ခေါင်းဆောင်တွေကပြောပါတယ်တာလီဘန်တွေအမေရိကန်တွေနဲ့ပထမအဦးဆုံးစကားပြောဖို့အတွက်ကျွန်တော်တို့တက်နိုင်တဲ့ဘက်ကပါဝင်ဆောင်ရွက်ခဲ့သလိုနောက်ပိုင်းအာဖဂန်တွေအချင်းချင်းကြားအပြန်အလှန်ဆွေးနွေးမှုတွေဖြစ်ပေါ်လာအောင်လဲပါဝင်လှုပ်ဆောင်ပေးခဲ့တယ်လို့ဝန်ကြီးချုပ်ခန်းကပြောပါတယ်ဒါ့အပြင်ကာတာနိုင်ငံမှာအာဖဂန်အချင်းချင်းကြားဆွေးနွေးမှုပြုလုပ်နေတဲ့ကြားမှာပဲအကြမ်းဖက်တိုက်ခိုက်မှုတွေတိုးမြင့်ဖြစ်ပေါ်လာနေတယ်ဆိုတာကိုကျွန်တော်တို့သတိထားမိပါတယ်လို့ဝန်ကြီးချုပ်ခန်ကဆက်လက်ပြောကြားခဲ့ပါတယ်။အမေရိကန်နဲ့တာလီဘန်တွေအကြားလက်ပေါင်းများစွာဆွေးနွေးခဲ့ခြင်းရဲ့ရလဒ်အဖြစ်ပြီးခဲ့တဲ့ February လပိုင်းအတွင်းသမိုင်းဝင်သဘောတူညီချက်တစ်ခုရရှိနိုင်ခဲ့တာမှာ2021ခုနှစ်မေလမတိုင်ခင်အာဖဂန်မှာရှိနေတဲ့အမေရိကန်နဲ့ NATO တပ်ဖွဲ့ဝင်တွေအကန့်အသတ်နဲ့ပြန်လည်ရုပ်သိမ်းပေးရေးကိစ္စကိုအစပြုနိုင်ခဲ့ပါတယ်။အဲ့ဒီသဘောတူညီချက်အရ တာလီဘန်တွေနဲ့တမရကန်ဒီရဲ့အာဖဂန်အစိုးရအကြားပထမဆုံးအကြိမ်တရားတွေးဆဆွေးနွေးမှုကိုကာတာနိုင်ငံမှာပြုလုပ်နိုင်ခဲ့ပါတယ်။ဒါ့အပြင်အာဖဂန်အချင်းချင်းကြားကဆွေးနွေးမှုတွေဟာကာလတန်ကြာရပ်ဆိုင်နေခဲ့ပြီးတာလီဘန်နဲ့အာဖဂန်အစိုးရတပ်ဖွဲ့တွေကြားကတင်းမာမှုတွေကလည်းမကြုံဘူးတဲ့အတိုင်းအတာနဲ့အရှိန်မြင့်ဖြစ်ပေါ်လာနေတာပါ။မလေးရှားနိုင်ငံကရာဘာလေးထုတ်လုပ်သူတွေဟာအလုပ်သမားတွေကိုအတမလောအပေးခိုင်းစေမှုတွေပြုလုပ်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့အမေရိကန်ကမနစ်နောင်ပိုင်းကအော်ရာမာရာတွေတင်သွင်းမှုရပ်တန့်ပြီးတဲ့နောက်ကုမ္ပဏီပိုင်ရှင်တွေကထောင်ထဲချီတဲ့ဝန်ထမ်းတွေကိုလုံအာဂါနင်းနာဂျီတွေပြန်ပေးနေပြီဖြစ်ပါတယ်။မလေးရှားနိုင်ငံကကမ္ဘာမှာအသုံးပြုနေတဲ့တစ်ခါသုံးရာဘာလိုက်၃ပုံ၂ပုံကိုတင်ပို့ထုတ်လုပ်နေတဲ့နိုင်ငံဖြစ်ပါတယ်။လက်ရှိမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ရာဘာလိုက်နဲ့ဆေးရုံတွေမှာအသုံးပြုတဲ့အကာအကွယ်ဝတ်စုံ PPE လိုအပ်မှုတွေမြင့်တက်လာနေတာပါ။ဆေးရုံအများစုကရွှေပြောင်းလို့သမားတွေအပေါ်မှာမှီကိုအားထားနေရတာဖြစ်ပြီးတော့အလုတ်ကရနိုင်မှုအတွက်ဝန်ထမ်းတွေကပွဲစားတွေကိုဒေါ်လာထောင်နဲ့ချီပေးကြရတာမှာအခုလိုမျိုးပေးရှင်နိုင်မှုအတွက်ငွေချေးပြီးပေးကြရတယ်လို့ဆိုပါတယ်။လုံသမားရေးတက်ကြလို့ရှားသူတွေကတော့ဒီလိုငွေချေးခြင်းကိုအကျွေးနဲ့တုံ့နှောင်ခြင်းလို့ခေါ်ဆိုကြပြီးတော့ဒါဟာသူတို့အကျွေးမကျေမချင်းလုံရှင်အတမလို့အပေးခိုင်းစေခြင်းကိုခံကြရတာကြောင့်ခက်တစ်ကြိုစနစ်လို့လည်းသတ်မှတ်ကြပါတယ်။ American အကောက်ကွန်တဲ့နယ်စပ်လုံခြုံရေးဌာနကမလေးရှားက WRP Asia Pacific Company အနေနဲ့ဝန်ထမ်းတွေကိုအတမလောက်အပေးခိုင်းစေတယ်ဆိုတဲ့အထောက်အထားတွေတွေ့ရှိခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့ကုမ္ပဏီကတင်သွင်းလာတဲ့လက်အိတ်တွေကို2019ခုနှစ်မှာတင်ဆက်ထားလိုက်အပြင်အမေရိကန်နိုင်ငံအတွင်းကုန်ပစ္စည်းတင်သွင်းခြင်းကိုပါပိတ်ပင်ခဲ့ပါတယ်။အလားတူပဲကမ္ဘာမှာရာဘာလက်အိတ်အများဆုံးထုတ်လုပ်တဲ့မလေးရှားနိုင်ငံက Top Glove ကုမ္ပဏီလက်အောက်ခံကုမ္ပဏီနှစ်ခုအပေါ်မှာလည်းအလားတူကန့်သတ်ချက်တွေကိုဇလန်လာမှာပြဋ္ဌာန်းခဲ့ပါတယ်။အဲ့ဒီအမေဂျန်နာချက်တွေထွက်လာပြီးတဲ့နောက်ကုမ္ပဏီနဲ့ကုစလုံးကအလုပ်သမားတွေအလုပ်ရဖို့ပေးခဲ့ရတဲ့ပွဲစားကားတွေကိုကုမ္ပဏီကပြန်ရောပေးခဲ့ပါတယ်။ Top Glove ကုမ္ပဏီကတော့သူတို့အနေနဲ့ဝန်ထမ်းတက်တွေခေါ်တဲ့နေရာမှာပေးရတဲ့ပွဲစားကားတွေကို2019ခုနှစ်ဇန်နဝါရီလတည်းကပေးနေခဲ့တယ်လို့ပြောပါတယ်။တောက်ကြနေနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တူကြညာခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါပါ
။တင်တော်ဝင်းမင်ပါ။မြမရွေးကောက်ပွဲနေရာများစွာမှာပြီးသွားပြီလေ။အဓိကနေရာအများစုမကျင်းပနိုင်ခဲ့တဲ့ပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲတွေကျင်းချင်းပရေးအေးအေးရခိုင်လက်နက်ကိုင်တပ်ဖက်ကတောက်ဆိုတာကိုတပ်မတော်ဘက်ကကြိုဆိုပြီးမှဒီရွေးကောက်ပွဲဖြစ်နိုင်ခြင်းနောက်ဆုံးအနေအထားပေါ်ရခိုင်ပါတီခေါင်းဆောင်တူအစိုးရပါတီကြော်ခွင့်ရနဲ့ကြွချင်သူတို့ကိုမေးချပါတယ်။တခိုင်မျိုးသားပါတီကမူဝါဒကြီးရဥဆောင်ကော်မတီဝင်နဲ့လက်ရှိမြောက်ဦးမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးလှစောက
တခိုင်မှာရွေးကောက်ပွဲမဖြစ်ခဲ့တဲ့အကြောင်းရင်းဟာလုံခြုံရေးပြဿနာကြောင့်လို့ပြောပါတယ်။အခုတော့မြမတက်မတော်နဲ့ဟိုရခိုင်တက်တော်ကြားမှာလဲတဆုံးတရားနားလည်မှုရထားတော့ပြစ်တက်ခတ်တာလည်းမရှိဘူး။အဲ့တော့ရွေးကောက်ပွဲဖြစ်မြောက်ရေးကိုလည်းသူတို့ကအမခံမယ်လို့ပူပေါင်းဆောင်ရွက်ကြမလို့ပြောတယ်။အရက်ဖက်အဖွဲ့အစည်းတွေကလည်းသဘောထားထုတ်ပြန်ထားတယ်။ပါတီတွေကလည်းဖြစ်စစ်ရှင်တယ်။လူတွေကလည်းရွေးကောက်ပွဲပြေဖို့ဆန္ဒရှိနေကြတယ်။ကျွန်တော်တို့သိသလောက်တော့ရွေးကောက်ပွဲရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကလည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအဆရာမကြီးကိုတည်းကလည်းပါပြုတော့ဖြစ်ရှင်တယ်။အဲ့တော့ရွေးကောက်ပွဲကော်မရှင်ရခန့်ကဏ္ဍပဲရှိတယ်လို့မြင်ပါတယ်
။ဒါပေမဲ့ရွေးကောက်ပွဲနိုင်ချတဲ့လက်ရှိအစိုးရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဒေါက်တာမျိုးညွန့်ကတော့ဥပဒေအရဆိုရင်ရခိုင်ရွေးကောက်ပွဲသာရှိတာမို့လာမယ့်တစ်နှစ်တွင်မဖြစ်နိုင်ဘူးလို့ဆိုပါတယ်
။တမန်တော်ရဲ့ထုတ်ပြန်ချက်တစ်ခုမှာတော့ဒီရွေးကောက်ပွဲမကျင်းပဖြစ်တဲ့နေရာမှာကြာပြတ်ရွေးကောက်ပွဲကိုအနှံဆုံးပြန်လေးကျင်းပနိုင်ဖို့ဒါကြာပြတ်ရွေးကောက်ပွဲလို့ပဲခေါ်ပါတယ်။ရွေးကောက်ပွဲဥပဒေအရကြာပြတ်ရွေးကောက်ပွဲကိုလွတ်တော်ရဲ့ပထမနှစ်နဲ့နောက်ဆုံးနှစ်တွေမှာကျင်းပဖို့မရှိဘူး
။အခုလိုဥပဒေမှာရှိပေမဲ့ဥပဒေမှာမရှိထားတဲ့လုံခြုံရေးချောက်မလုပ်ရသေးတဲ့လက်လက်တာအတွက်လုပ်တဲ့ကြာပြတ်မဟုတ်ဘူးလို့တခြားသုံးသပ်သူတွေပြောနေတဲ့ရွေးကောက်ပွဲမျိုးပြန်လုပ်ဖို့ဘလို့ဖြစ်တင်ပါလဲလို့မေးရမှာရွေးကောက်ပွဲဥပဒေပြုရင်ကြောင်းလေးဆိုင်ရာသုတေသနလုပ်နေတဲ့ငင်းချမ်းပြတာလူမှုအဖွဲ့အစည်းအမှုဆောင်ဒါရိုက်တာမက်စီဝင်းက
မိုင်းမှာရှိနေတဲ့ရွေးကောက်ပွဲဥပဒေမျိုးတွေမှာဟာကော့တွေလည်းကျန်ငါပြောလို့တော့
ดาวจาเปิ้นหมอบูยูก็ไปไม่ขึ้นมาเนี่ยเปลี่ยนลงเกียร์สูงอันนั้นเนี่ยก็จะเดียวที่มองดูว่าดีแล้วดีถ้าไม่ชิดใจแล้วเราก็เลยตัวตัวนั้นเนี่ยผมคิดว่าเนาะเราไปก็ไม่ใช่ในด้านที่แนะนำตัวเราเลือกที่เป็นอย่างนี้เล็กๆมาอีกด้านหนึ่งก็เลยชิมอยู่เลยค่ะแต่ถ้าเลือกที่ที่ไหนไม่บอกแต่ดูจากมาเนี่ยผมเชื่อในความมุ่งมั่นไปเจ้ากูรู้สู้ยันเนี่ยยูก็ไปก็ไม่เชื่อก็อาลูเนี่ยนี่นายยามเนี่ยถ้ากูไม่ยามาถ้ ဝင်မျိုးကိုလည်းချင်းချောက်ခံထားတယ်အဲ့ဒီလိုအနေထားမျိုးဟာတမရော်နဲ့အီအီချာတိုက်ပွဲမဖြစ်ကမြန်နေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲများဖြစ်နိုင်တဲ့အခြေအနေရှိပြီးလို့မယုံကြည်ပါဘူးခင်ဗျဒါပေမဲ့ဒီကတော့ရှိတာကတော့ပြောင်းစုရွေးကောက်ပွဲကော်မရှင်ပါအ
ဲ့ဒီတော့အခုလိုဒီဖန်စီချင်းချမှုတွေမရှိဘူးအေးအေးလက်နက်ကန်အဖွဲ့အနေနဲ့လုပ်တင်တာကိုဘယ်လိုအကြံပြုချင်ပါလဲလို့မေးရမှာဒေါက်တာမျိုးညံက
အခုလိုနိုင်ငံကြီးအဖွဲ့ဒီတွေကိုဖန်စီချင်းချမှုတွေဟာမျိုးတွေကျိုးအုတ်ချုပ်ရေးပိုင်းပေါ့လေဥပမာကြီးဝအုတ်ချုပ်မှုတွေပေါ့ညဥ်မှာဆိုရင်အုတ်ချုပ်မှု90ကျော်မင်းညားမှာဆို80ကျော်ရေပုံမှာဆို40ကျော်နှုတ်ထွက်ထားတဲ့အတွက်အဲ့ဒီဒီမှာလုံလုံကြီးအရာအမခံချက်မရှိပါအဲ့တော့အရာဒီအတွက်လေအမခံချက်အမြန်ဆုံးပြန်ပေးလိုက်အောင်သူပူပေါင်းဆောင်ရဖို့လိုပါလိမ့်မယ်နောက်ပြီးနိုင်ငံကြီးအရာအကြံဖက်ကဘူးဆုံးလို့လိုက်မယ်ဖန်စီထားတဲ့လူတွေပြန်လွတ်မယ်ဆိုရင်တိုင်းသားလက်နက်ကိုင်အဖွဲ့ပဲဖြစ်ပြီးတော့အကြံဖက်စည်းရင်းကလွတ်မြောက်သွားပြီ
ဒီနေရာမှာဥလှစောကိုလည်းလက်ရှိအေအေကဖန်စီထားမှုတွေအတွက်ဘလို့ညှိနှိုင်းတင်တာကိုအကြံပြုဖို့မေးရမှာ
အေအေဖက်ကလည်းဒီ၃ယောက်ကိုလူတွေကလည်းလွတ်စေခြင်းနဲ့ဟိုအစိုးရဘက်ကလည်းလွတ်စေခြင်းနဲ့သဘောထားရှိတယ်အဲ့တော့တက်ဆိုင်ရာဒီဂျာခအဖွဲ့အစည်းတွေနဲ့အကုန်လုံးညှိနှိုင်းပြီးတော့ပွင့်ပွင့်လင်းလင်းလုပ်ကြရင်တော့ဒါအကောင်ဆုံးပါပဲတကယ်ပေါ့ဗျာအစိုးရတိမဖွဲ့ခင်မျိုးသားပြန်လဲတင်းမြဲဖြစ်ခြင်းတစ်ခုကိုစတင်အကောင်ဖော်တဲ့အနေနဲ့အကုန်လုံးဝိုင်းဝန်းပြီးလုပ်ကြမယ်ဆိုရင်တော့ဖြစ်နိုင်တယ်
အဲ့ဒီတော့အခုလိုဂျာဝင်ဆောင်ရွက်ပေးဖို့ဘလို့အဖွဲ့မျိုးကိုဥပမာအနေနဲ့ကံလန့်တင်ပါလဲလို့မေးရမှာဦးလာစောကစက်ကြီ
းပွင့်ပွင့်လင်းပြောအခုဖြစ်တဲ့စိတ်မှန်းထုတ်တဲ့ကိစ္စဘာကိစ္စညာကိစ္စမှာနိပွန်ဖောင်ဒေးရှင်းအားရတော့တော့ဟိုအကုန်လုံးနဲ့ချင်းချင်းမင်းမင်းရှိတယ်เนาะမြန်မာရဲ့ငင်းငိုင်းဖြစ်စင်မှာလည်းအများကြီးကူညီတဲ့ဖွဲ့စည်းတစ်ခုအဲ့တော့အဲ့ဒီဖွဲ့စည်းမျိုးတွေကယုံယုံကြည်ကြည်ဝင်ရောက်ညှိနှိုင်းပေးမယ်ဆိုရင်တော့ဒီပြဿနာအရှိန်တူတို့အတွင်းမှာကြီးလေသွားနိုင်တယ်လို့မြင်ပါတယ
်တကယ်တော့မြန်မာဒီမိုကရေစီအစဉ်ကူးပြောင်းရေးမှာအရေးပါတဲ့ဒုတိယအကျော်ရွေးကောက်ပွဲတွေနေရာများစွာမှာပြီးသွားပေမဲ့မပြီးနိုင်သေးတဲ့ရခိုင်အခြေတဲအတွက်အခုလိုရွေးကောက်ပွဲတွေကြံ့ကျင်းပဖို့တောင်းဆိုမှုတွေရှိလာတာပါခင်ဗျာကျွန်တော်ဝင်းမြန်ပါ
မြန်မာနိုင်ငံမှာကိုဗစ်ကရောဂါကျုံနေရခြင်းတရားမဝင်ဖန်ဆီးမှုတွေကြောင့်ရှားပါးအေရီလက်ပိုင်တွေဆုံးရှုံးမှုတွေတိုးလာနေတာကိုအများဆုံးတားဆီးဖို့ပတ်ဝန်းကျင်လှူရှားသူတွေတိုက်တွန်းလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ထောက်ခံပါကယောဂါကာလသွာလာလှုပ်ရှားမှုကန့်သက်ချက်တွေကြောင့်ထိန်းသိမ်းဆောက်ရှောက်ရေးအားနည်းနေခြင်းတရားမဝင်ဖန်ဆီးမှုတွေကြောင့်ဒီနေ့တဲ့အရာရီလက်ပိုင်းတွေတည်ဆုံးမှုတိုးလာနေလို့ပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့တွေကပြောပါတယ်မျိုးတွန်းပြောက်ကွယ်မဲ့အနေနဲ့ကြောင့်ထိန်းသိမ်းဆောက်ရှောက်ထားတဲ့အရာရီလက်ပိုင်းတွေကမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်တွေအတွင်း2កောင်ကနေ9កောင်ထိတည်ဆုံးခဲ့ပြီးမဲ့ဒီနေ့တည်းမှာတည်ဆုံးတာ8កောင်ထိရှိခဲ့ကြောင်းလည်းတားငတ်ထိန်းသိမ်းအဖွဲ့ WCA မြန်မာကကိုနိုင်လင်းကပြောပါတယ
်ပထမကိုဗစ်ဆောက်ရှောက်ခြင်းမှာဒါဒီ MOHS ကလည်းပေါ့နော်ဒါစောင်းရှောင်းနေထုတ်တယ်ပေါ့နော်ဒါနောက်ကန့်သက်ထားပြီးရှိတယ်နောက်တိုင်းဒေသကြီးတွေမှာလည်းခီးသွားတာတို့အခြားကန့်သက်မှုရှိလာတဲ့အတွက်အဲ့ချိန်မှာနည်းနည်းလေးထင်းသေးလို့ညာနည်းနည်းလေးအားနည်းသွားတယ်ပေါ့နော်အဲ့ချိန်မှာဒါရှော့သမားတွေညားလာတယ်အဲညားလာပြီးတော့ဆော့တိုက်မှုဖြစ်တယ်ပေါ့ဒါနေကင်းမှပြည်လို့ညညဘက်မှာဆိုရင်ဒါဒါဒီဆော့တိုက်မှုညားလာပေါ့နော်ဒါတော့အဲ့မှာနည်းနည်းလေးဒါဆော့တိုက်မှုကြောင့်မလို့ဒါ ERV လက်မှတ်တွေဖြေဆောင်ရတယ်ယူဆတာပေါ့နော်
ERI လပိုင်းတွေထင်းထင်းတနည်းစီမံချက်ဖြင့်စူပေါင်းအဖွဲ့တွေရဲ့နိုဝင်ဘာ10ရက်နေ့ကနေ15ရက်နေ့ထိနိုင်ပေါင်း118နိုင်ကင်းလဲစစ်ဆေးမှုတွင်လျှက်စစ်တပ်နဲ့ရှော့တိုက်၅ဖက်နဲ့ဆက်လီ၄စီးကိုဖမ်းဆီးရမိခဲ့တယ်လို့လည်းပြောပါတယ်။ရှားပါလပိုင်းတွေကိုထင်းထင်းဆောက်ရှောက်အောင်မှာတရားမဝင်ဖမ်းဆီးသူတွေကိုထိထိရောက်အရေးယူနိုင်ဖို့အရေးကြီးတယ်လို့လည်း ERI လပိုင်းတွေကိုကာကွယ်ရေးလှုပ်ရှားမှုမှာဦးဆောင်ပါဝင်နေတဲ့ Nature Advocacy အဖွဲ့ကကိုငင်းစောကိုကပြောပါတယ်
။အောက်မှာဖြစ်နေတဲ့ဥစ္စာတွေကတော့မျိုးစုံရှိတယ်။ကျွန်တော်ရဲ့ဒီရွေးချက်ကတော့ဒီဒီစင်းရဲလူတွေကိုဒါလိုက်ဖမ်းတာချက်ဒီစီးပွားပြစ်ဒါဟိုခိုင်းနေပါရဲ့နည်းပေါ့နော်အဲ့လိုမျိုးကာတယ်ပုံစံမျိုးထောင်ပြီးတော့ဒါ organized crime အနေနဲ့ဒါစီးပွားပြစ်လုပ်နေတဲ့ဥစ္စာကြီးဒါအကြီးကျယ်ဒါဟိုနှိမ့်ကြီးကြီးဟိုပိုက်ပိုက်ကြီးအကြီးကြီးပဲပြီးတော့ဒီနှိမ့်ဒီပိုက်တွေမှာဒီ wire ကြိုးတွေဆွဲတန်းပြီးတော့ရှိသမျှနေထဲမှာရှိသမျှဒီငါးအကုန်လုံးတစ်ပိုင်ရောဟိုပစောငါးအောင်ဖြတ်ပါမကြအကုန်လုံးဖမ်းတယ်ဆိုရဲအဲ့လိုမျိုးတွေကိုအဓိကဒါဟိုတရားဥပဒေနဲ့ ဆုံးဆန်းဖို့ထုတ်ပြီးတော့တရားဝင်တဲ့အရေးယူပြလိုက်တဲ့ဥစ္စာကဒါအများကြီးတက်တာဝါမယ်လို့ကျွန်တော်တို့ဟိုမျောနေတယ်ပေါ့
ရှော့တိုင်ငါးဖက်တွေကိုငါလုပ်ငန်းဦးစီးကအရေးယူဆောင်ရတာရှိသလိုပြစ်မှုထင်ရှားရင်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်3နှစ်ထိကျခံရမှာလည်းဖြစ်ပါတယ်အခုလိုထောင်ဒဏ်တက်မှတ်ထားပေမဲ့ရှော့တိုင်ငါးဖက်နာတွေကရှိနေပြီးဥပဒေကိုပြင်ဆင်ပြီးပြစ်ဒဏ်တိုးမြင့်တင်တယ်လို့လက်ရှိအချိန်မှာ ARD လပိုင်းနဲ့အခြေပြုခီးသွားလုပ်ငန်းကိုအကောင့်ထဲပေါ်ထားပေမဲ့ဒေသခံတွေကိုအလောက်ကန်ခွင့်လန်းနေအခုတက်ပို့ပြီးဖန်တီးပေးဖို့လည်းနိုင်ငံတော်အနေနဲ့ဆောင်ရွက်တင်တယ်လို့လည်းပြောပါတယ်တရားမဝင်ဖန်ဆီးမှုတွေနဲ့ဆောင်ရှားမှုအားနေတာဒီကြောင့်ရှားပတ် ARD လပိုင်းတွေတည်ဆုံနေရတဲ့အခြေအနေကိုဖြေရှင်းမှုသမရနဲ့နိုင်ငံတော်တိုင်ပင်ရန်ပုဂ္ဂိုလ်တို့ကိုတင်ပြတောင်းဆိုမဲ့အစီအစဉ်မှာလက်မှတ်ရေးထိုးပါဝင်မဲ့သူတွေကိုလည်းပတ်ဝန်းကျင်တင်းတင်းလှူရှားသူတွေကစုဆောင်းနေပါတယ်အခုချိန်ဒီလက်မှတ်ရေးထိုးသူ1,000ကျော်ရှိနေပြီးနိုဝင်ဘာလကုန်ဒီကောက်ခံသွားမယ်လို့လည်းပတ်ဝန်းကျင်လှူရှားသူတွေကပြောပါတယ်ဒီအရီလပိုင်းနေဟာမြန်မာအင်ဒိုနီးရှားနဲ့လာအိုနိုင်ငံတွေမှာတွေ့ရပြီးမြန်မာနိုင်ငံမှာတော့ ARD မြစ်ရခိုင်ကန်ယူရန်တင်းလိုက်ကန်ယူရန်နဲ့ ARD မြို့ဝါကျုံပေါ်လိုမှာကျက်စားကြပါတယ်တရားမဝင်ဖန်ဆီးမှုတွေနဲ့ထင်းထင်းဆောက်ဆောက်မှုအားနေချက်တွေကြောင့်မကြသေးခင်နေ့တွေကစပြီးရှားပါ ARD လပိုင်းနေရောပါလာရမှာဒီနှစ်လယ်ပိုင်းထိရရှိလာတဲ့အချက်လက်တွေကမြန်မာနိုင်ငံမှာကောင်းကြီး80လောက်ကျန်ရှိနေသေးတယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာကျွန်တော်ထောင်ခံမှာ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်
ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွင်းစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချစ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါရဲ့နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးပတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ဆင်းနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။လက်ရှိသမ္မတဒေါ်နယ်ထရမ့်ဟာအခုရွေးကောက်ပွဲရှုံးမဲ့ပုံရှိနေပေမဲ့အထူးသဖြင့်လက်တီနိုဒါမှမဟုတ်စပိန်စကားပြောကြတဲ့ Hispanics တွေကြား2016ခုနှစ်ရွေးကောက်ပွဲကတည်းကလူနည်းစုဝင်တွေရဲ့မဲရီပိုရခဲ့တာကြောင့်မဲရလက်တွေဟာထင်တာထက်ပုခါစီကရှိခဲ့ပါတယ်။ပင်စကားပြောလူနည်းစုလူမျိုးတွေဟာအမေရိကန်လူဦးရေရဲ့16ရာခိုင်နှုန်းကနေ18ရာခိုင်နှုန်းအထိတိုးလာချိန်မှာပဲသူတို့ကြားမှာနိုင်ငံရေးအရာကွဲပြားမှုတွေပိုးပြီးတော့ရှိလာနေတာကို VOA သတင်းတောက် Brian Pattern ကသတင်းပေးပို့ထားတာပြောပြပေးပါမယ်ရှင်။ကျမခွာညိုပါတနိုင်ငံလုံးကိုခြုံကြည့်မယ်ဆိုရင်သမ္မတထရမ့်ဟာ2016ခုနှစ်တုန်းက Hispanics တွေရဲ့ Mary 28ရာခိုင်နှုန်းရခဲ့ပြီးအခုရွေးကောက်ပွဲမှာတော့32ရာခိုင်နှုန်းအထိတိုးပြီးတော့ရလာတာကိုမဲရလက်တွေအားသိရပါတယ်။ဒီအခြေအနေဟာရွေးကောက်ပွဲကျင်းပသူတွေအတွက်အံ့အားသင့်စရာပါ။ Ellen Kamara က Brookings Institution ကနိုင်ငံရေးသုတေသီတယောက်ပါ။
I think that we've got to going forward really disaggregate that Latino vote. It is not
the Latino Mary ဟာတကယ်ပဲ꽌ပြလာတဲ့အခြေအနေကိုကျမတို့ရှေ့ဆက်ပြီးမြင်တွေ့နေကြရမယ်လို့ထင်ပါတယ်။ဒါကတစုတစည်းတဲ့မဲမဟုတ်တော့ပါဘူး
။သမ္မတထရမ့်ဟာရွှေပြောင်းအခြေချသူတွေနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ပြောဆိုမှုတွေနဲ့သူ့ရဲ့မူဝါဒတွေအထူးသဖြင့်မက္ကဆီကိုနယ်စပ်မှာရွှေပြောင်းအခြေချနေထိုင်ကြတဲ့မိသားစုတွေမှာကလေးတွေနဲ့မိဘတွေကိုတကွဲတပြားခွဲပစ်တဲ့ဖြစ်ရပ်တွေကြောင့်လက်တီနိုတွေကြားမှာဒီမိုကရက်သမ္မတလောက်ဂျိုးဘိုင်ဒန်ပဲမဲအသာရလိမ့်မယ်လို့နိုင်ငံရေးသုတေသီတွေကခန့်မှန်းထားကြတာပါဒါပေမဲ့လည်းဘာသာရေးစိတ်ပြင်းထန်တဲ့ကက်သလစ်ဘာသာဝင် Hispanic တချို့ကတော့လိင်တူချင်းလက်ထပ်တမ်းနဲ့သတိဖြတ်ချမှုတွေကိုစန့်ကျင်ကြတာကြောင့် Trump နဲ့ Republican Party ကိုထောက်ခံခဲ့ကြပါတယ်။ Texas မှာနေထိုင်သူ Mexican နယ်ဘွား American နိုင်ငံသူ Maria Posada ကအခုလိုပြောပါတယ်
။ Being pro-life was primarily one of the biggest reasons.
သတိဖြတ်ချတဲ့ကိစ္စမျိုးပေါ့ဒါကသမ္မတထရန့်ကိုကျမမဲပေးခဲ့တဲ့အကြောင်းတွေကအရေးကြီးဆုံးအဓိကအကြောင်းတစ်ခုပေါ့
တချို့ရှေးရိုးဆန်တဲ့ Hispanic တွေကလည်းအခွန်ရှောက်ောက်တဲ့ Trump ရဲ့လုပ်ရက်တွေကိုထောက်ခံကြပါတယ်။ Democrat တွေကတော့လစာတွေတိုးပေးဖို့နဲ့ကျန်းမာရေးအာဏာကံတွေပိုပြီးရရှိလာစေရေးကိုကတိအထက်ထပ်ပေးခဲ့ကြတာပါ။အယ်ဆာဗာဒိုကနေပြီးအမေရိကန်ကိုရောက်လာတဲ့ contract ဝန်ထမ်း Nelson Rinaldo ကအခုလိုပြောပါတယ
် Nosotros latinos creemos que con
algo que lo Bueno, la nacheri ကိုစွပ်ယူပေးပါမယ်လို့သူတို့မလောက်ပဲပြောနေပြောနေကျွန်တော်လက်တီနိုတွေကတော့သူတို့ဟာဂရိတီကြမဲ့သူတွေမဟုတ်ဘူးလို့ပဲယုံကြည်ကြပါတယ
် Florida ပြည်နယ်မှာရွေးကောက်ပွဲအကြိုမက်စစ်တန်တွေရ Mr. Biden ကရှေ့မှာရှိခဲ့ပြီးမဲ့တကယ်ရွေးကောက်ပွဲကြတော့ Trump က58ရာခိုင်နှုန်းကျော်အမဲအစားရခဲ့တာ Latino Mayor တွေကြောင့်လည်းပါပါတယ်ဒါချင်းဒီမိုကရက်တွေကိုဆိုရှယ်လစ်တွေအဖြစ်တစိကတ်တဲ့သမ္မတထရမ့်ရဲ့အပြောဆိုတွေကွန်မြူနစ်ကျူးကားနဲ့ဗနီဇွဲလာရဲ့ဆိုရှယ်လစ်ခေါင်းဆောင်နီကိုလတ်မာဒူရိုကိုတင်းတင်းမာမာဆန့်ကျင်တဲ့မူဝါဒတွေကလည်းမိုင်ယာမီမှာရှိတဲ့ကွန်မြူနစ်ဝါဒကိုတူတူခါခါဆန့်ကျင်ကြသူကျူးဘွားနွယ်ဘွားအမေရိကန်နိုင်ငံသားတွေရဲ့ထောက်ခံမှုကိုရစေခဲ့တယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ကြပါတယ်လက်တီနိုတချို့ကတော့သူတို့ရဲ့ဖလော်ရီဒါပြည်နယ်မှာထရမ့်ကလူလူစုဝေးပွဲတွေအကြိမ်ကြိမ်လုပ်ခဲ့ပေမဲ့မစ္စတာဘိုင်ဒါကတော့သူတို့ပြည်နယ်ကိုလစ်လျူရှုထားတယ်လို့ပြောကြပါတယ်။တက်ဆက်မှာလည်းထရမ့်ကိုထောက်ခံတဲ့လက်တီနိုမဲတွေတိုးလာတာကြောင့်ပုတ်ခါတီကာနဲ့တမ်တပ်ထရမ့်အနိုင်ရခဲ့ပါတယ်။2016ခုနှစ်တုန်းကတမ်တပ်ထရမ့်အနိုင်ရခဲ့တဲ့အရီဇိုနာနဲ့ဂျော်ဂျီယာပြည်နယ်တို့ခုမှာတော့ Hispanic တွေရဲ့ထောက်ခံမှုနဲ့မစ္စတာဘိုင်ဒန်ကအရီဇိုနာမှာအသာစီးရနေပြီးဂျော်ဂျီယာမှာလည်းတိတ်မကွာပဲရှေ့ကဥဆောင်နေပါတယ်။အမေရိကန်ပြည်ထောင်စုထဲမှာလက်တီနိုဥယျာဉ်တိုးမြားလာနေတာဟာနိုင်ငံရေးပိုင်းမှာပိုးပြီးတော့ကွဲပြားလာနေစေသလိုဒီမိုကရက်တွေအတွက်တော့လက်တီနိုမဲရမယ်လို့စိတ်ချရမယ်အခြေအနေကမဖြစ်နိုင်တော့ဘူးလို့နိုင်ငံရေးလေ့လာသူတွေကသုံးသပ်နေကြပါတယ်ရှင်။ကျွန်မခွာညိုပါ။
အမေရိကန်တန်ကတောက်ကြံနေမနေ့ကအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်မပြည့်ကောက်နှုတ်တင်ပြပေးသွားပါမယ်။ Myanmar Resorts points to Aung San Suu Kyi's enduring popularity despite her party's patchy record. ပါတီအနေနဲ့ထိရောက်အောင်မြင်စွာလှုပ်ဆောင်နိုင်စွမ်းမရှိပေမဲ့ Aung San Suu Kyi ရဲ့ထင်ပေါ်ကျော်ကြားမှုကြောင့်ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရခဲ့တဲ့ဆိုတဲ့ဆောင်မရှင် VS Seshadri က India Express Online သတင်းစာမှာရေးသားထားတဲ့ဆောင်မကိုတင်ပြပေးကြပါမယ်။ Aung San Suu Kyi ဦးဆောင်တဲ့ NLD ပါတီဟာလွတ်တော်နေရာစလုံးအတွက်အမှတ်နေရာ496နေရာရှင်ပြိုင်ကြတဲ့အထက်396နေရာကိုအပြတ်အသတ်နိုင်ရလိုက်တဲ့အတွက်သမရရွေးချယ်တင်မြှောက်ခွင့်ရှိသွားပြီလို့ဆောင်းမကိုအစချေရေးသားထားပါတယ်။ရခိုင်ရှမ်းပြည်နယ်နဲ့တခြားနေရာတချို့တို့ကမက်ဆန္ဒနယ်22နေရာမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တာနဲ့တက်မတော်သားကိုယ်စားလှယ်166နေရာတီးခြားဖျက်ပေးထားရတာတွေကိုလည်းဆောင်းမမှထည့်သွင်းဖော်ပြထားပါတယ်။ရွေးကောက်ပွဲကျင်းပခဲ့တဲ့မက်ဆန္ဒနယ်80ကျော်မှာအနယ်ဒီကအနိုင်ရခဲ့တာဟာ2015ခုနှစ်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲတဲ့အမှတ်နေရာအနည်းငယ်ပိုနိုင်ခဲ့တယ်ဆိုတဲ့အချက်ကိုလည်းဆောင်းမရှင်ကထောက်ပြထားပါတယ်။ဒါဟာအနေဒီအနေနဲ့လွတ်တော်တွင်လူများစုဖြစ်ရေးလိုအပ်တဲ့60ရာခိုင်နှုန်းကိုအနိုင်ရလိုက်တာလို့ဆိုပါတယ်။အတိုက်ခံပြည်ထောင်စုတန်းခိုင်ရဲနဲ့ဖွံ့ဖြိုးရေးပါတီကတော့အရင်ရွေးကောက်ပွဲမှာအမှတ်နေရာ42နေရာအနိုင်ရခဲ့ရာကအခုရွေးကောက်ပွဲမှာအရေးအတွက်ရော့ပြီး33နေရာသာအနိုင်ရခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်ပြည်နယ်နယ်တိုင်းဒေသကြီးလွတ်တော်တွေမှာတန်းခိုင်ရဲပါတီဟာအရင်က85နေရာအနိုင်ရခဲ့ရာကအခုဒီချိန်မှာတော့38နေရာသာအနိုင်ရပြီးတိတိတသာရှုံးနေခဲ့တယ်ဆိုတဲ့အချက်ကိုလည်းဆောင်းမရှင်ကထောက်ပြထားပါတယ်။အနေဒီပါတီအခုလိုပြတ်တာအနိုင်ရလိုက်တာဟာတော့ဆန်းစုကြည်ချောင်းလို့ဆောင်းမရှင်ကဆိုပါတယ်။ဒါဟာပါတီအနေနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးတည်ဆောက်ပြီးအမျိုးသားပြန်လည်ညွှန်ကြားစီရေးစတဲ့လုပ်ငန်းတွေမှာထိရောက်အောင်မြင်အောင်လှုပ်ဆောင်နိုင်စွာမရှိခဲ့တဲ့ကြားကပဲရွေးကောက်ပွဲမှာအခုလိုအပြတ်အသတ်အနိုင်ရခဲ့တာလို့ဆိုပါတယ်။တော့ဆန်းစုကြည်ဟာလူကြိုက်များနေစေခေါင်းဆောင်တဦးဖြစ်ပြီးစစ်တပ်ကိုထိတ်တဲရင်ဆိုင်နိုင်တဲ့သူအဖြစ်ခံယူထားကြတဲ့အတွေ့ဖြစ်တယ်လို့ဆောင်းမရှင်ကဆိုပါတယ်။ရွေးကြရေးကိစ္စနဲ့ပတ်သက်လို့တရားရုံးကချမှတ်လိုက်တဲ့ဆုံးဖြတ်ချက်ဟာအဓိကမကြပဲ ICJ နိုင်ငံကတရားရုံးမှာကိုယ်တိုင်တွားရောက်ခုခံခြေပခဲ့တဲ့ကိစ္စကလည်းပြည်တွင်းမှာလူကြက်များတဲ့အကြောင်းအရာဖြစ်ခဲ့တယ်ဆိုတာကိုလည်းဆောင်းမမှထည့်သွင်းဖော်ပြထားပါတယ်။အလားတူပဲကိုရိုနာဗိုင်းရပ်စ်ကိစ္စမှာလည်းရွေးကောက်ပွဲနှစ်မှာနိုင်ငံရေးရအမြတ်ထွက်အောင်ဒေါအောင်ဆန်းစုကြည်ကဆွမ်းဆောင်နိုင်ခဲ့တယ်လို့ဆိုပါတယ်။ပြန်ပြန်အတိုက်ခံကြက်ခံရေးပါတီကတော့တိုင်းပြည်အတွင်းမှာစစ်တပ်ရဲ့ကိုဘွားအဖြစ်ရှုမြင်ခံရသလိုအများပြည်သူထောက်ခံအားပေးမှုရစေမဲ့အစီအစဉ်တွေကိုလှုပ်ဆောင်ပေးနိုင်စွာမရှိခဲ့ဘူးလို့ဆောင်းမမှထောက်ပြထားပါတယ်။ရိုဟင်ဂျာအရေးမဖြေရှင်းနိုင်သေးတဲ့အချိန်မှာအနောက်နိုင်ငံတွေအနေနဲ့ပြန်လည်ရွေးကောက်တင်မြှောက်ခံရတဲ့ NLD အစိုးရနဲ့လက်တွဲလှုပ်ဆောင်ကြပါမလား။အမေရိကန်မှာအသစ်တက်လာမဲ့သမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့ရော မြန်မာနိုင်ငံရေးကိစ္စတွေကိုလက်ရှိသမ္မတဒေါ်နယ်ထရမ့်အစိုးရတဲ့ပိုပြီးစိတ်ဝင်စားမှုပြမလားဆိုတာတွေကိုစောင်းမမှမေးခွန်းထုတ်ထားပါတယ်ခင်ဗျာ။စောင်းမရှင်ဟာမြန်မာနိုင်ငံဆိုင်ရာအိန္ဒိယတာမကြီးဖြစ်ရန်ကုန်မြို့မှာတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ။အပြည့်အစုံကိုတော့ www.indianexpress.com မှာဖတ်ရှုနိုင်ကြပါတယ်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်မှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ကချင်ပြည်နယ်မှာလက်နက်ကင်ပြည်ပကပြန်လည်ဖြစ်ပွားလို့ပေါ်ထွက်လာတဲ့စစ်ဆောင်ဒုက္ခသည်တွေကိုကချင်ရပ်ဘက်အဖွဲ့အစည်းတွေကကြီးရှုစောင့်ရှောက်နေပါတယ်ဒီကြောင့်ဦးအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။နေပြည်တော်အစိုးရဥဆောင်ပြီးပြုပြင်ပြောင်းလဲရေးလုပ်တဲ့2017ကစပြီးကချင်ပြည်နယ်မှာပြန်လည်ပြစ်ခတ်ကြတာမို့ကိုးနှစ်ရှိသွားပါပြီ။စစ်ပြေးဒုက္ခတွေလည်းတသိန်းကျော်နေပါပြီ။သူတို့ကိုကူညီနေသူဟာကချင်အရက်ဖက်အဖွဲ့အစည်းတွေဖြစ်ပါလေ။စီအစိုးရနဲ့18နှစ်ကြာအပြစ်ရထားပြီးမှဦးသိန်းစိန်အစိုးရလက်ထက်မှာပြန်လည်ပြစ်ခတ်ကြတာဖြစ်ပါတယ်။စစ်ပြေးဒုက္ခတွေစောင့်ရှောက်ရေးလုပ်ငန်းတွေပတ်သက်ပြီးလန်ဒန်အခြေစိုက်လူအကျိုးဆောင်အဖွဲ့ Humanitarian Policy Group နဲ့ချင်းမိုင်တက္ကသိုလ်ကသူတည်ပြီး Ashley ဆောက်တို့ကကွင်းစင်းလေ့လာပြီးစာရင်းရေးထားပါတယ်။ကချင်ပဋိပက္ခမှာလူသားချင်းစာနာထောက်ထားမှုဥပဒေကိုရောအပြည်ပြည်ဆိုင်ရာလူအခွင့်အရေးဥပဒေကိုရောချိုးဖျက်ကြတာတွေ့ရတယ်လို့ကုလသမဂ္ဂလူအခွင့်အရေးယူနဲ့ MNC လူအခွင့်အရေးအဖွဲ့တို့ကဆိုပါတယ်။ထင်းသလိုဖားစီနှိပ်စက်မှုတပ်ဖြတ်မှုအဓမ္မစီကိုင်းမှုကြီးရတွေကိုပြစ်ခတ်မှုလူသားအချိုးဆောင်လုံခြုံမလုပ်နိုင်အောင်ဟန်တားမှုနေရာသိမ်းပိုင်မှုစတာတွေဖြစ်ပွားနေတယ်လို့ဆိုပါတယ်။ KIA ကချင်းတပ်ဖွဲ့ကလည်းတပ်ဖြတ်တာနဲ့အဓမ္မစစ်သားစုဆောင်တာတွေလုပ်တတ်ပြီးမြဲဒေသကနဲ့အရဖက်အဖွဲ့တွေကိုတော့ကူညီစောင့်ရှောက်သူအဖြစ်မြင်ကြပါတယ်။
KIA ကချင်တပ်ဖွဲ့ထိန်းချုပ်ထားတဲ့နေရာကစစ်ပြေးဒုက္ခသည်တွေကိုလုံခြုံတဲ့စစ်ဆောင်စခန်းတွေစီကိုပို့ဆောင်ရမှာအရက်ဖက်အဖွဲ့အစည်းတွေနဲ့ခရီးယန်ဓမ္မဆရာတွေဟာအရေးကြီးတဲ့ခန်းကန်တာကပါဝင်ကြပါတယ်။အထူးသဖြင့်တပ်မတော်နေမင်းနဲ့ KIA နေမင်းကြားဝင်ထွက်သွားလာကြတဲ့အခါမှာဓမ္မဆရာတွေဟာအရေးပါလာပါတယ်။ဓမ္မဆရာကိုခရီးယန်ဖုန်ကြီးအဖြစ်သတ်မှတ်ကြတာမို့အစိုးရအရာတန်းကရောတပ်မတော်ကပါယူတီလေးစားကြတဲ့အတွက်ပြိပကဒေသမှာသွာလာနိုင်တာဖြစ်ပါတယ်။စစ်ဆောင်စခန်းမှာစာတင်ပေးခြင်းသူတွေနဲ့ကူညီခြင်းသူတွေကိုလည်းဓမ္မဆရာတွေကပဲစီစဉ်ပေးပါတယ်။ဒေသဆိုင်ရာအခြေအနေနဲ့တင့်တော်တဲ့အစီအစဉ်တွေကိုအရက်ဖက်အဖွဲ့အစည်းတွေကအကောင့်ထဲပို့ပေးကြပါတယ်။ပညာရေးကျန်းမာရေးဥပဒေရေးရာတွေပါဝင်ပါတယ
်။စစ်ဆောင်ပြည်သူအများစုဟာလေယာဉ်စိုက်ပျိုးသူတွေဖြစ်ပါတယ်။ရိုးရာအစဉ်လာရပိုင်ဆိုင်သူတွေရှိတယ်လို့နားလည်မှုနဲ့ဝေထားသူတွေလည်းရှိပါတယ်။နေရက်ကိုစွန့်ခွာတဲ့စစ်ဆောင်တွေဖြစ်သွားတဲ့အခါမှာမြေယာတွေကိုပါစွန့်ခွာခဲ့ရပါတယ်။စစ်ရှောင်တွေရဲ့လေယာဉ်မြေယာကိုတရုတ်ကုမ္ပဏီနဲ့တပ်မတော်နဲ့ပတ်သက်သူတွေကဝင်ရောက်အခြေစိုက်ကြပါတယ်။မျိုးရဓလေးအရာထွန်ရက်စိုက်ပျိုးကြသူတွေမှာမြေယာပိုင်ဆိုင်မှုဆောင်ရွက်စာရမရှိတာများပါတယ်။ဒါကိုအခွင့်အောင်းယူပြီးရွာမြေကိုစစ်တပ်ပိုင်ဖြစ်အောင်အသွင်ပြောင်းလိုက်ပါတယ်။လမ်းပန်းဆက်သွေးရေးမှာလည်းစစ်တပ်ရဲ့စစ်စေးရေးဂိတ်တွေကြောင့်အခက်အခဲရှိပါတယ်။ဒါကြောင့်စစ်ရှောင်စခန်းကပြည်သူတွေဟာသူတို့ပိုင်နဲ့မြေယာတပ်မတော်လက်ထက်ရောက်သွားတာကိုမသိတာများပါလေ
။စစ်ဆောင်ကချင်ပြည်သူတွေအားလုံးနေရစာတိပြောင်းနေတယ်လို့ယူဆလို့မရပါဘူး။နေရကိုဆွန့်ခွာတဲ့အချိန်ကြာညောင်းလာခဲ့ပြီးအရက်ဖက်အဖွဲ့အစည်းတွေကောင်းမှုကြောင့်စစ်ဆောင်စခန်းတွေမှာစားဝတ်နေရေးပညာရေးအဆင်ပြေလာတာမျိုးရှိပါတယ်။အဲ့ဒီအခါမှာကုရုကုရနဲ့စင်းရစွာနေရတဲ့နေရစာတိကိုပြောင်းနေတော့မှမဟုတ်ပါဘူး။မူရင်းနေရမှာမြေယာပိုင်ဆိုင်မှုပြဿနာတွေရှိပေမဲ့အစိုးရကတော့စစ်ဆောင်ပြည်သူတွေနေရပြန်ရေးစီမံကိန်းကို2018နှစ်လယ်ကစပြီးအကောင့်ထဲပို့ပါတယ်စစ်ဆောင်စခန်းတွေကြောင့်အစိုးရတိုက်ခါကြားခဲ့ရတဲ့အတွက် အတင်းပြန်ပို့တာဖြစ်နိုင်တယ်လို့ကချင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တူကဆိုပါတယ်။တကယ်တော့အစိုးရဟာစစ်ဆောင်ပြည်သူတွေကိုစောင့်ရှောက်ရမယ့်တာဝန်ပြက်ကွက်နေပါတယ
်။စစ်ဆောင်ကချင်လူထုကိုကာကွယ်စောင့်ရှောက်ရမှာကချင်အရပ်ဖွဲ့အဖွဲ့အစည်းဟာအမာခံဖြစ်ပါတယ်။ခရီးရန်ဘုရားเจ้าကလည်းအကူအညီပေးကြပါတယ်။1994မှာစစ်အစိုးရနဲ့ကရင်ကချင်တပ်ဖွဲ့အပြစ်ခတ်ရန်ဆဲပြီး2017ရောက်မှပြန်လည်ပြစ်ခတ်ကြတာမို့18နှစ်လောက်တည်ငြိမ်အေးချမ်းခဲ့ပါတယ်။အဲ့ဒီအချိန်မှာအရပ်ဖက်အဖွဲ့အစည်းနဲ့ဘာသာရေးအဖွဲ့တွေပေါ်ပေါက်လာပါတယ်။မေတ္တာဖောင်ဒေးရှင်းနဲ့ရှလုံဖောင်ဒေးရှင်းဟာတင်ရှားပါတယ်။စစ်ပြေးဒုက္ခတွေကိုပြန်လည်နေရာချထားနိုင်အောင်ကူညီတဲ့အဖွဲ့တွေဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုအပြည်ပြည်ဆိုင်ရာကကူညီထောက်ပံ့နေချိန်မှာကချင်အရပ်ဖက်အဖွဲ့အစည်းတွေဟာကိုထူကိုထရုပ်ကံလှူရှားကြရပါတယ်။အပြည်ပြည်ဆိုင်ရာအကူအညီကိုတရုတ်ကတိတ်လူလာတာမဟုတ်လို့တရုတ်နယ်စပ်ကိုစိတ်ဝင်စားတဲ့အလှူရှင်ရှားပါနေပါတယ်။ဒါကြောင့်ကိုအားကိုကိုရုံးကန်နဲ့ရက်ဖွဲ့အဖွဲ့အစည်းတွေကချင်းပြည်နယ်မှာပေါ်ထွက်လာပါတယ်။ကချင်းပြည်နယ်ကပဋိပက္ခကိုမဖြေရှင်းနိုင်သေးပဲတပြည်လုံးအပြစ်ကရစဲရေးကိုအစောတလျင်မလုပ်ပြင်ဘူးလို့ကချင်းရက်ဖွဲ့အဖွဲ့အစည်းတွေကယူဆပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ရောဂါနဲ့အခမ်းရောဂါစီးချိုပတ်သက်မှုကြောင်းပြောပြထားပါတယ်။ကိုဗစ်ရောဂါကာလမှာစီးချိုရှိထားသူတွေကိုဗစ်ပိုးဖြစ်တာမတွေ့ရပေမဲ့ဖြစ်လာရင်တော့ပိုးပြင်းထန်တာပိုးသေဆုံးတာတွေ့နေရတာမို့ကြိုတင်ပြင်ဆင်ဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။စီးချိုရှိသူတွေကိုဗစ်ပိုးမဖြစ်တာနဲ့ဖြစ်လာရင်တော့ပိုးသေဆုံးတာကိုဘယ်လိုတွေ့ရှိထားပါလဲ။စီးချိုနဲ့ဘယ်လိုအခမ်းရောဂါတွေကြောင့်ကိုဗစ်ဖြစ်လာခြင်းဘလောက်များများသေဆုံးနေပြီးဒါကိုကာကွယ်နိုင်ပါလားဒီအကြောင်းမြန်မာနိုင်ငံဆီးချိုသွေးချိုရောဂါအသင်းဥက္ကဋ္ဌဆီးချိုအထူးကုဆရာဝန်ကြီးနဲ့ဂုံတူးဆောင်ပမောက္ခဒေါက်တာတင့်ဆွေလက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်ဟုတ်ကဲ့ဆီးချိုသွေးချိုအထူးကုဆရာဝန်ကြီးပမောက္ခဒေါက်တာတင့်ဆွေလက်ခင်ဗျာကျွန်တော်တို့အခုဒီကိုဗစ်ရောဂါဖြစ်နေတဲ့ပြင်းထန်နေတဲ့ကာလမှာပေါ့နော်ရောဂါအခံရှိတဲ့သူတွေကသေဆုံးမှုအများဆုံးဖြစ်တာကိုတွေ့ရပါတယ်ဆရာအထူးသဖြင့်တော့ဆီးချိုရှိနေသူတွေလည်းအထူးကပါနေတာပေါ့နော်အဲ့ဒီခါကျတော့ဒီရောဂါရှိတဲ့သူတွေအတွက်ဘယ်လိုမျိုးနေထိုင်ကျင်းစင်လှုပ်ဆောင်စေရှောင်းစင်တာတွေကိုကျွန်တော်တို့ဒီနေ့အထူးကပြောမှာပါဆရာအဲ့တော့ပထမဆုံးအရေးကြီးဆုံးဆိုရင်ဆရာဘယ်ချက်ကိုစာပြီးထောက်ပြတယ်လဲ
တကယ်ဒီကိုဗစ်ကာလမှာဆီးချိုရှိတဲ့သူတွေကဘယ်လိုနေထိုင်ရမလဲဆိုတာတကယ်ပြဿနာလေဒါတကယ်တွေ့နေရတဲ့အချိန်မှာဆီးချိုသွေးချိုနဲ့ပတ်သက်လို့ကတော့ကမ္ဘာမှာရှိတဲ့ထုတ်ပြန်ပေပါစီကိုကျွန်တော်လိုက်ကတ်တော့တာမန်အဖြစ်ဆိုရင် diabetes mellitus ဆိုခေါ်တဲ့ဆီးချိုသွေးချိုရောဂါကကိုယ်ခံကတာမန်လူတဲ့ပုံပြီးတော့နည်းတတ်တော့ immunity မှာသူပြည့်ဆိုရင်မွေးရပါပေါ့ innate immunity မှာသူကကိုယ်ကကိုယ်ခံကချို့တက်တတ်တယ်ပေါ့ကျွတ်တက်တဲ့ကြောင့်မို့ပြုပြင် virus infection တွေပေါ့ virus ကြောင့်ဖြစ်တဲ့ယောဂပိုးတွေသူတို့ကပို့ပြီးတော့ရလွယ်တယ်ပေါ့သို့ပါသောများလေအခုကျွန်တော် paper လိုက်ဖတ်ကြည့်တော့သတော်တယ်ကြည့်တော့ covid မှာကြတော့ဆီးချိုရှိတဲ့လူကဆီးချိုမရှိတဲ့လူကပို့ပြီးဖြစ်တယ်ဆိုတာနိုင်ငံတော်များမတွေ့ဘူးပေါ့သူပြဆို covid စခဲ့တဲ့သူပြ data တွေက paper တော်များထွက်တယ်ထွက်တော့အဲ့မှာသူတို့လူပေါင်း 8,000 ကျော်လေ့လာထားတဲ့အချိန်မှာကိုဗစ်ဖြစ်တဲ့လူတွေမှာသူတို့ဆီးချိုဘယ်လောက်နှုန်းဖြစ်လဲလို့ကြည့်လဲချင်းဆီးချိုရှိုံတက်တက်နေတော့ဆီးချိုရှိတဲ့လူကတော့ဆီးချိုမရှိတဲ့လူတွေပို့ပြီးကိုဗစ်ပိုဖြစ်တယ်ဆိုတာအဲ့ဒီမတွေ့သေးဘူးပေါ့အဲ့ဒီတခုကတော့နည်းနည်းလေးကျန်တဲ့တွေ့နေကြဟာနဲ့တော့ထူးဆန်းတယ်ပေါ့ကိုဗစ်မှာကြားတဲ့ခါကျတော့ဆီးချိုဖြစ်လို့ပိုဖြစ်တယ်လို့တော့မရှိဘူးပေါ့ဒါအမေရိက data လည်းဒီလိုပြောတယ်အင်္ဂလန် UK က data လည်းပြောတယ်အဲ့တော့သူမြင့်ဆီးချိုအများကြီးဖြစ်တယ်ကျွန်တော် March April မှာဖြစ်ခဲ့တဲ့အီတလီနိုင်ငံကထွက်တဲ့ paper ကြီးဆိုရင်အဲ့ဒီဆီးချိုမှာကိုဗစ်ဖြစ်တဲ့နှုန်းနာကဂျန်နပူလီချက်နဲ့တောင်သူကနည်းနည်းနည်းကျင်သေးတယ်
ဟုတ်ကဲ့ဆရာဒီယောဂအခမ်းအကြောင်းသူတို့ဆီးချိုကြောင်းပေါ့နော်သေဆုံးနှုန်းတက်တာတော့သိကြတယ်ဆရာဘလူကြောင်းအခုလိုတက်ရတာလဲဆရာ
ဆီးချိုယောဂရှိတဲ့သူကကိုဗစ်ယောဂရပြီဆိုရင်တော့ဂျန်နဲ့ဆီးချိုမရှိတဲ့သူတွေတဲ့ဆိုင်ပို့ပြီးတော့ဆီးဗီးယားပေါ့ပြင်းထန်တဲ့ယောဂအဆင့်ပို့ပြီးတော့ရောက်တိုင်ငယ်ပေပြောက်တဲ့နှုန်းနာလည်းပို့ပြီးတော့များတယ်ပေါ့အဲ့အဲ့ဒါတော့တကဘာလုံးမှတွေ့တယ်ပေါ့အဲ့တော့ဆိုတော့အမျိုးသားတက်နဲ့အမျိုးသားနှစ်ပေါ့ကမ္ဘာမှာကျွန်တော်တရားမှာ95ရာခိုင်နှုန်းကအမျိုးအစားနှစ်စီးချိုသွေးချိုယောဂါပေါ့ဒါခန္ဓာကိုယ်ရဲ့အနေကအင်ဆူလင်အာနိဒင်ကျသွားတဲ့အကြောင်းချက်ရှိတဲ့လူတွေပေါ့ဒါအမျိုးအစားနှစ်စီးချို type 2 diabetes ပေါ့ဒါပေမဲ့ paper တစ်ခုမှတော့ဗာတွေ့လဲဆိုတော့type 1 diabetes ပေါ့ရေရည်တွေအနေပြီးတော့ ခန္ဓာကိုယ်ရအင်စူလင်လုံးဝမထွက်တော့နီးပါးပေါ့ဖြစ်နေတဲ့လူတွေပေါ့တန်းဖက်စားလုံးဝပျက်စီးနေတဲ့လူတွေပေါ့အဲ့ဒီအမျိုးအစားတစ်ကြိုတွေ့ကြောကလူနာတွေကလည်းပုံပြီးဖြစ်တယ်လို့ပြပတ်သောက်မှာတော့တွေ့တယ်ပေါ့ဓမ္မအများစုကတော့လူကြီးမှဖြစ်တာအမျိုးအစားနှစ်ဆိုတော့အမျိုးအစားနှစ်ကိုပဲလေ့လာထားတော့အမျိုးအစားနှစ်တွေမှာတော့ရောဂါဖြစ်ခဲ့လို့ချင်းကိုဗစ် positive ဖြစ်သွားပြီဆိုရင်တော့စီးကျော်ရှိတဲ့လူတွေကပိုပြီးသူများမရှိတဲ့လူတွေဆိုင်ပိုပြီးပျက်ထန်တဲ့ severe
ဒီရောဂါပိုများတယ်ပေါ့ဟုတ်ကဲ့ဆရာအဲ့တော့ဒီနေ့အမှာမြန်မာနိုင်ငံမှာအခုဒီရောဂါခံထားမှုစီးကျူးကြောင်းပေါ့နော်တေဆုံးကနှုံးနဲ့ကမ္ဘာမှာဖြစ်နေတဲ့နှုံးနေတာရှင်ကြည့်ရောဆရာဘယ်လိုနေတာရှိလဲအဲ့ဒီတဲ့လူတွေကိုပြန်ကြည့်လိုက်လို့ရှိရင်ကျွန်တော်ဒီမှာယူမှာကကျမယူစတာထုတ်ထားတဲ့စာရင်းစရာကအခု2024အောက်တိုဘာလ20ရက်အထိမှာအဲ့ဒီတုန်းကကြာတော့တည်တဲ့လူပေါင်း
ကိုမော်ဘီဒီဗီဒီယိုပြောတဲ့ဆရာကျော်ရဆရာမေးတဲ့နှစ်ခုကဒီကိုရီးယားနေပြီးတော့ယောဂါခံရှိတဲ့လူတွေကအဲ့တည်တဲ့လူတွေရဲ့63%ရောက်ယောဂါတခုမှတခုတော့ရှိကြတာတွေပဲအဲ့တော့ဗာယောဂါတွေဖြစ်များလေလို့ပြောထားရင်တော့ကျန်းမာရေးဦးစားထုတ်ပြန်ထားတဲ့ကိန်းဂဏန်းရဆိုရင်တော့42%တသမာ9%ကနေကတွေးတိုးနဲ့နှလုံးတွေးကြောကျင်းတဲ့ယောဂါနှလုံးယောဂါတွေရှိတယ်တဲ့ဆိုတော့အဲ့ဒါအများဆုံးပဲအ င်းနေရတာပဲဒါပေမဲ့ကမ္ဘာမှာဖြစ်တာနဲ့တွေ့ကြည့်လိုက်ရင်ကမ္ဘာနိုင်ငံတွေမှာလည်းတနင်္ဂနွေတိုင်ငံတော့ကွာတယ်သူပါဆိုများတယ်များတယ်ဖြစ်တော့30ပတ်ဝန်းကျင်လောက်35ပတ်ဝန်းကျင်လောက်အဲ့ပတ်ဝန်းကျင်လောက်ကစီးကျူရှိတဲ့လူတွေကတေပြောက်သွားတဲ့လူတွေဖြစ်တာများတယ်ပေါ့ဆိုတော့စီးကျူသူကျူရှိတဲ့လူတွေကတော့ပိုပြီးပြင်းထန်တဲ့ရောဂါဖြစ်ပြီးတော့တေပြောက်နှုန်းနှံများတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာစီးကျူရှိတိုင်းဒီသေဆုံးမှုများနိုင်သလားပေါ့နော်ဒါကိုကာကွယ်နိုင်လားကြိုပြီးတစ်ခုထိန်းနိုင်လားပေါ့
စီးကျူရှိတိုင်းတော့လည်းတေတာမဟုတ်ဘူးပေါ့ကျွန်တော်တို့အတွေ့အကြုံရတော့စီးကျူရှိတော်များလည်းစီးကျူထိန်းသိမ်းမှုမကောင်းတဲ့လူပေါ့ diabetes control ပေါ့ glycemic control မကောင်းတဲ့လူတွေပေါ့အဲ့ဒီလူတွေကပိုပြီးတော့ကြည့်ယူထိနေမှုကောင်းတဲ့လူတွေဆိုင်ထိနေမှုမကောင်းတဲ့လူတို့ဆိုလာလူတွေကသူကျူတွေများနေတဲ့လူတွေပေါ့သူကျူတွေများနေတဲ့လူတွေကပေတဲ့လူများတယ်ပေါ့အဲ့တော့ကိုဗစ်ကာလမှာအခုကြည့်ယူပါတွေ့နေတယ်ဆိုရင်ကြည့်ယူမရှိသေးတဲ့လူတွေကလည်းကြည့်ယူဖြစ်လာရောဂါအစ်စ်ဖြစ်လာတဲ့လူတွေပုံများလာတယ် stress တွေကြောင့်မလို့ stress တွေအများကြီးပါတော့ပေါ့နောက်ကျန်တဲ့ဆေးဝါးတွေကြောင့်တချို့ဆေးဝါးတွေလည်းကြည့်ယူပုံဖြစ်နေတဲ့ဆေးဝါးတွေပေါ့နောက်ပြီးတော့ physical activity ပေါ့လူတွေကlockdown ni lout tar a ain nem man ni ya exercise ma lou ya u a lo ko le lout chaung ni ne de sait kia taw ka ri yauk ni de di ya ma sa de sa sa ri ya le che mai ne min yin yuk khu chi ju pu pi lo so de de chi ju phit si de sa sa ri phit ni de bo a la chaung chi ju no ma ma chi de de lu ya le pu pi lo kha dai ne san ye chi ju twi la ma chan lo si kan ni ma su yin la lai di tani tani u kha dai no so lo si yin luna a tit bo chi ju mu phit de bi sa phit de de luna ga tani u luna te ya maတရားကဏ္ဍရ၆ပါးညရ၁၀ရောက်တယ်မှာလူနာတက်လာတော့ညလေအခုကျွန်တော်တို့ဟိုစီကဏ္ဍမှာ OBD မှာလာတာပါတွေ့တယ်ဆိုတော့15ရာခိုင်နှုန်း20ရာခိုင်နှုန်းလူနာတက်တည်လာတာတရားမှာဒီလို15ရာရောက်နေစလောက်ကလူနာတက်တည်လာနေတာတွေ့တယ်ပေါ့အဲ့ဒါနံပါတ်1နံပါတ်2ကစီးကျူးသူကျူးရှိပြီးတော့ဒီကိုယ်တော့ကတောက်စင်းနဲ့တောက်နေတဲ့လူတွေက control အောက်ကိုပြီးတော့သူတို့တောက်စင်းရနေပြီးတော့ insulin ပြောင်းပြီး or insulin ထပ်ပြီးတောင်းထိုးရတဲ့လူနာတွေများလာတယ်နောက်တစ်ခုက insulin ထိုးနေတဲ့လူတွေကလည်းဒီစနေကတိုင်းတို့တာတဲ့ဒုစပမာဏပုံများလာတာလေးတွေ့တယ်ပေါ့ဆိုတော့စီးကျူနဲ့ကိုဗစ်ကအဲ့လိုဆက်သွက်မှုတွေရှိတာကျွန်တော်တို့တွေ့တယ်ပေါ့အဲ့တော့အဓိကပါလူလဲဆိုတော့ကိုဗစ်မဖြစ်ခင်ကာလတွေကကျူရလူကပြင်းစင်ထားဖို့လူတယ်ကိုယ့်ရဲ့စီးကျူသူကျူကောင်းထိန်းသိမ်းဖို့လူမယ်ပေါ့
ဟုတ်ကဲ့ကျေးဇူးများကြီးရှင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှောမြို့နယ်မှာအရက်သားကားတစ်စီးမိုင်းကွဲထိမှန်ပြီးလူ3ဦးသေဆုံးပြီးတော့6ဦးဒဏ်ရာရရှိခဲ့ပါတယ်။တမရော့ကားကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ UWSA ဝတ်တက်ကဦးညီကပ်ဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့ကြတယ်ဆိုတာနဲ့ ရွေးကောက်ပွဲအလွန်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေတိုင်းနာနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းကန့်လန့်ချက်အပေါ်တိုင်းနာပါတီတွေကဘလို့မြင်လဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်သတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မောင်တုံးမြို့နယ်မှာမိုင်းတလုံးပေါက်ကွဲတဲ့အတွက်တာယာကုန်းရွာကထိန်အလှကပြန်လာတဲ့အရတားကားတစ်စီးထိမှန်ပြီးမိသားစုဝင်3ဦးသေဆုံးကတချို့လည်းဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီမိုင်းဟာနိုဝင်ဘာလ19ရက်နေ့နေ့လယ်ပိုင်းကတောင်ပြိုကျိန်ချောင်းလန်းလက်ရကျေးရွာအနီးမှာပေါက်ကွဲခဲ့တာဖြစ်ပြီးပေါက်ကွဲမှုကြောင့်ခရီးမြိုင်ကျေးရွာကကိုကျော်ရဲအောင်နဲ့ဇနီးဖြစ်သူမအေးဆန်းနှုအပါဝင်နနစ်သားအရွယ်ကလေးတဦးတည်ဆုံးခဲ့ပါတယ်။ဒဏ်ရာရရှိသူတွေဖြစ်တဲ့ဥဆန်လာထွန်းအပါဝင်ခရီးမြိုင်ကျေးရွာသား6ဦးကိုတော့အခုအခါစစ်တွေနဲ့မောင်တော်ဆေးုံမှဆေးကုသမှုပေးနေရပါတယ်။အခုပေါက်ကွဲတဲ့မိုင်းကွဲမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ခရိုင်အုပ်ချုပ်ရေးတာဝန်ရှိသူတွေကတော့အစာအဖွဲ့ကထောင်ထားတဲ့မိုင်းဖြစ်နိုင်တယ်လို့သတင်းဌာနတွေကိုပြောဆိုထားပြီးအရင်ကလည်းအဲ့ဒီနေရာတဝိုက်မှာနှဲချဆောင်တပ်ဖွဲ့တွေမိုင်းဆွဲခံရတာနဲ့ချောင်းမြောင်းပစ်ခတ်ခံရမှုတွေရှိခဲ့ပါတယ်။
ရွေးကောက်ပွဲပြီးစပတ်ခန့်ကြာမှာသမ္မတကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ UWSA ဝါတာဖွဲ့ကဒုတိယနိုင်ငံရေးမှူးဆင့်ရှိဥညိကဥဆောင်တဲ့ကိုယ်စားလှယ်ဖွဲ့ကိုတရိကန်ဒေသတိုင်းစစ်ဌာနချုပ်မိုင်းဆက်တပ်နယ်ကြောက်စဲရိတ်တာမှာတွေ့ဆုံခဲ့ကြပါတယ်။နိုဝင်ဘာလ18ရက်နေ့ကတွေ့ဆုံခဲ့ကြတာပါ။တွေ့ဆုံပွဲမှာကျမ်းမာရေးဆောင်ရှားမှုအကြောင်းသာအသီးကသာဆွေးနွေးတယ်လို့သမ္မတသတင်းမှပြန်ကြားရေးကထုတ်ပြန်ထားပါတယ်။ငြိမ်းချမ်းရေးကဏ္ဍမှာတော့အကြောင်းမျိုးမျိုးကြောင့်နှောက်နှေးကြကြနေကြောင်းဝါသဖွဲ့ကို NCA လမ်းကြောင်းမှန်ပေါ်ရှောက်လန်းပြီးဒေတာဖွံ့ဖြိုးတိုးတက်ရေးတွေဆောင်ရွက်ကြဖို့လိုကြောင်းသမ္မတအနေနဲ့ပညာရေးနဲ့စီးပွားရေးမှာကိုယ်ကြီးဆောင်ရွက်ပေးမှာဖြစ်ကြောင်းပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ်။
ဆောင်းတွင်းကာလအတွက်ချင်းပြည်နယ်ပလောဝမြို့နယ်ကစစ်ပေးဆောင်ပြည်သူတွေဆောင်းနဲ့အနှွေးထယ်လိုအပ်နေတယ်လို့ချင်းစစ်ပေးဆောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြန်လည်ထူထောင်ရေးကော်မတီ RRCCI အဖွဲ့ကမှတ်နှမ်းဝေကပြောပါတယ်မြမတပ်မတော်နဲ့ရခိုင်တပ်တော်တို့အကြမ်းတိုက်ပွဲကြောင့်နေရာဆုံးခွာပြီးထွက်ပြေးလာကြတဲ့စစ်ပေးဆောင်ပြည်သူအများစုဟာအဝတ်တထည်ကိုတစ်ခုနဲ့အရေးပေါ်ထွက်ပြေးလာကြတာဖြစ်ပြီးနှွေရာသီနဲ့မိုးတွင်းကာလမှာအနှွေးထယ်နဲ့ဆောင်းသိပ်မလိုအပ်ပေမဲ့အခုဆောင်းရာသီကာလမှာတော့အနှွေးထယ်နဲ့ဆောင်းကိုကြီးပန့်ပိုးဖို့လိုအပ်နေတယ်လို့မန္နန်ဝေကပြောပါတယ်အခုလက်ရှိပလောဝမြို့နယ်မှာစစ်ဘေးရှောင်ပြည်သူ1000ကျော်ခန့်ရှိနေပြီးပလောဝမြို့ပေါ်မှာ9000စမီးမြို့ပေါ်မှာ4000ကျော်စိန့်စင်းကျေးရွာမှာ200ကျော်နဲ့မိစာကျေးရွာမှာ900ကျော်ရှိနေပါတယ်
ကရင်မျိုးရဒီမိုကရက်တစ်ပါတီ KNTB နဲ့တနက်ကင်တချို့ကကရင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ရုံးမှာလာရောက်ရန်ကားတဲ့ဆိုပြီးအွန်လိုင်းပေါ်ဖြန့်ဝေတာဟာသတင်းမှားတာဖြစ်ကြောင်းအွန်လိုင်းပေါ်တင်သူနေမင်းဦးကနိုဝင်ဘာလ14ရက်နေ့မှာ KNTB ပါတီဗဟိုရုံးမှာပြန်လည်ဝန်ခံခဲ့ပါတယ်ဖြစ်ပုံအကြောင်းအရာကိုမသိဘဲအမှန်ဆင်ပြီးသိလိုက်တာဖြစ်ကြောင်းအွန်လိုင်းပေါ်သတင်းမှားတင်သူနေမင်းဦးဖေဖိုအကောင့်3သူကဝန်ခံပြီးပြန်လည်တောင်းပန်တာလည်းဖြစ်ပါတယ် KNTV ပါတီကိုယ်စားလှယ်နဲ့ KNU လက်နက်ကိုင်တို့ရွေးကောက်ပွဲကော်မရှင်ရုံးမှာလက်နက်နဲ့ဝင်ရောက်ရန်ကားတဲ့ဆိုတဲ့သတင်းမှားကြောင့် KNTV ပါတီနဲ့လက်နက်ကိုင်တို့ကိုအများပြည်သူတွေအသိအမြင်လှဲသွားတာဒီလည်းရှိသွားကြောင်း KNTV ဘက်ကဆိုပါတယ်ဖြစ်စဉ်အမှန်ကတော့ KNDB ပါတီကိုယ်စားလှယ်နှူးကနေပြည်내ရွေးကောက်ပွဲကော်မရှင်ရုံးမှပုံစံ16တွားရောက်တောင်းယူခဲ့တာဖြစ်ပြီးလက်နက်ကင်ဖွဲ့နဲ့လက်နက်သေးလည်းမပါကြောင်း KNDB ဘက်ကပြောဆိုပါတယ်
မွန်ပြည်နယ်ကျေးရွာအလူအက်ခံပွဲတွင်မှဘိန်းစာရွက်အပါအဝင်မွေးရစေးဝါအသုံးပြုမှုဒလိဟာလူငယ်တွေအကြားပြောင်းလဲဖြစ်ပေါ်လာတာကိုတွေ့ရကြောင်းမွန်ပြည်လူ့အခွင့်အရေးဖောင်ဒေးရှင်း Harform မွေးရစေးဝါသုတေသနပြုစုသူနိုင်ချွန်းကဆိုပါတယ်လူငယ်ကျောင်းသားတွေမွေးရစေးဝါပုံမှုအသုံးပြုမှုများလာခြင်းကြောင့်ပညာသင်ကြားမှုအခြေအနေအားနည်းလာပြီးပညာတတ်အရင်းမြစ်ဆုံးရှုံးရတဲ့အခြေအနေတွေရှိလာနိုင်တယ်လို့၎င်းကဆိုပါတယ်အစိုးရအနေနဲ့မွေးရစေးဝါအန်ဒီရဲ့ယော့နယ်လာဖို့မွေးရစေးဝါတာစီရေးဆိုင်ရာပြည်သူလှုပ်ရှားမှုများပြုလုပ်ခြင်းအသိပညာပေးခြင်းဆွေးနွေးပွဲများပြုလုပ်သင့်ပြီးအစိုးရပညာရေးတည်ယုံညွန်တန်ရေးဆွဲရမှာမွေးရစေးဝါအန်ဒီအကြောင်းအရာတွေကိုထက်သွင်းရေးဆွဲသင့်ကြောင်းမွန်လုံငယ်စုံရက် MYF ကတိုက်တွန်းခဲ့ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါပြီးခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအများစုနဲ့အနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းနိုဝင်ဘာလ2ရက်နေ့ကကမ်းလှမ်းခဲ့ပါတယ်။ဒီကမ်းလှမ်းချက်ပေါ်တိုင်းသားနိုင်ငံရေးပါတီတွေကဘလို့အမြင်ရှိပါသလဲဆိုတာကိုမိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်။
တိုင်းရင်းသားပါတီတွေယူမှန်းချက်ဟာအဖွဲ့ချုပ်ရဲ့ယူမှန်းချက်တွေနဲ့တူညီကြတဲ့အတွက်အဖွဲ့ချုပ်အနေနဲ့နောက်နောက်ကမှတိုင်းရင်းသားလူမျိုးစုများရဲ့ဆန္ဒတွေကိုအလေးထားဆောင်ရွက်သွားမယ်ဒီမိုကရေစီဖက်ဒရယ်ရေးကိုတက်တက်ကြွကြွပူးပေါင်းပါဝင်ကြလိမ့်မယ်လို့မျှော်လင့်ကြောင်း NLD ရဲ့ကမ်းလှမှုပေါ်ရခိုင်မျိုးသားပါတီ ANP ဒုဥက္ကဋ္ဌဒေါ်အေးနုစိန်ကခုလိုပြောပါတယ်
သမီးတို့ကမြေကောက်ပွဲမျိုးနဲ့တစ်ဆယ်ခုနှစ်မျိုးနဲ့မှာအကုန်းမျိုးနဲ့တဲ့ဘုံတော်မှာနင်းဆန္ဒနေတွေကိုကန့်တက်ပြီးတော့လုံရတဲ့ဒေတာကပါတီဖြစ်တယ်။အဲဆိုတော့လည်းဘုံသူ့တို့ဟိုအနိုင်ရတဲ့ငယ်ငယ်ပါပါဥယျင်နဲ့ပဲချက်တန်းရမှာဖြစ်တယ်ဆိုတော့အဲကျမတို့ကကလက်ရှိအနိုင်ရအစိုးရကနေနောက်ထပ်အစိုးရဖွဲ့နိုင်မဲ့အစိုးရရဲ့ရှင်လဲဟာဒီဒီကောင်စုအရေးနဲ့ပတ်သက်ပြီးတော့အသေးစိတ်လုပ်ငန်းစဉ်တွေဘယ်လိုချမှတ်မလဲဆိုတာကိုကြည့်ပြီးမှပဲပြောလို့ရတယ်
NLD ပါတီရဲ့တရားဝင်ကောင်းချက်တွေမြောက်လာသေးတဲ့အတွက်သဘောထားမှတ်ချက်ပေးစရာမရှိဘူးလို့လေမွန်ညင်ညွတ်ရေးပါတီ MUP တွဲဖက်သွင်းရမှုတဲ့နန်ဒီသမားကဆိုပါတယ
် NLD ရဲ့ကောင်းချက်ကကျွန်တော်တို့ပါတီကိုတရားဝင်စာရောက်ရှိလာခြင်းရှိသေးတဲ့အတွက်အဲ့ဒီပေါ်မှာကျွန်တော်တို့ကဘာမှစဉ်းစားဆုံးဖြတ်တာမရှိသေးဘူးသဘောထားချမှတ်ထားတာမရှိသေးဘူးသို့တော်လည်းပဲကျွန်တော်တို့ပါတီမှာအနာဂတ်ခွင့်ရတဲ့အရာကိုတည်ဆောက်တဲ့နေရာမှာအဲ့ဒါအရှိတမုန်စက်အရှိဒီစီပေါ်ပြီးလောက်ဆောင်ဖတ်တာလေအနာဂတ်ဖက်ဒရယ်ပြည်တော်စုကိုတည်ဆောက်နိုင်မယ်ဆိုတော့နိုင်ငံရေးရည်ရည်ချက်ကတော့ကျွန်တော်တို့ပါတီမှာမူလအဲ့ဒါရှိတာပြီဖြစ်ပါတယ
်အလားတူရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ဒုဥက္ကဋ္ဌစန်းညွန့်လင်ကလည်းပါတီအနေနဲ့အနာရပါတီခေါင်းဆောင်ရဲ့မိကုံလာပြီးမှပဲစဉ်းစားရလိမ့်မယ်လို့အခုလိုပဲပြောပါတယ်
ပါတီနေနဲ့တော့လောလောဆယ်ပါမှမရှိသေးဘူး။အကြောင်းလဲဆိုတော့ဘာဖြစ်လာမလဲဆိုတော့တိကျပါအောင်ပြီးနိုင်တယ်လို့။နိုင်ရတဲ့လူတွေရဲ့ပါတီကောင်းဆောင်ကနေပြီးတော့နိုင်ငံတော်ဆိုပြည်ရမင်းကောင်းလာပါလိမ့်မယ်။အဲဒီနောက်ပိုင်းမှာပဲစဉ်းစားမှာပါ။အခုနေစဉ်းစားလွဲမှာပေါ့။ကျွန်တော်တို့ပါတီတွေရဲ့မူလဒီမှချက်ချက်တဲ့ဆက်ပြီးတော့ခုထူကောင်းရေးတန်းသူကြီးများရေးအဲ့ဒါရတော့တကူတိုက်မှာပဲ။
2020လူဝင်မာလာရှိရနေအထွေထွေရေကောက်ဝယ်ရလာရပြည်တော်စုလွတ်တော်မှာ NLD 396နေရာပိုင်းရနာပါတီအလုံး48နေရာနဲ့အတိုက်အခံပြီးခိုင်ဖြူ USDV ပါတီကကိုယ်စားလှယ်33နေရာတာနိုင်ရရှိခဲ့တာဖြစ်ပါတယ်ရှင်
ဆက်ပြီးတော့2020ရွေးကောက်ပွဲမှာတိုင်းနာပါတီအများစုဟာမျှော်မှန်းထားသလားအောင်မြင်မှုမရရှိခဲ့ကြပါဘူး။ဘာကြောင့်ရှုံးနေရလဲဆိုတာနဲ့ပတ်သက်ပြီးအမည်ရဲ့စူးစီးချက်ကိုနိုင်ကိုင်ကတင်ဆက်ပေးထားပါတယ်။
ဖြစ်ရှိဖြစ်ပေါ်နေတဲ့ COVID-19 ကပ်ရောဂါအခြေအနေနဲ့ကြိုတင်မဲတွေကြောင့်ပါတီနေနဲ့ဖန်တီးသလောက်အနိုင်မရဘူးလို့ကရင်မျိုးသားဒီမိုကရက်တစ်ပါတီ KNDP ဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ
်ရောဂါကိုကြောင်းပြပြီးတော့ကျူတင်မဲတွေစီစဉ်ဆောင်ရွက်တာအဲ့ဒီမှာလည်းတစ်ချက်သူတို့တွေအားသာချက်ပေါ့ကျူတင်မဲတွေဆိုတဲ့ဘက်မှာပြောတာတော့60ကျော်ဒါပေမဲ့တကယ်တမ်းကျတော့60မကျော်တဲ့လူတွေတပုံတပင်ကြီးနောက်တစ်ချက်ကပါတီကြီးအနေနဲ့သူ့မြင့်နယ်တွေမှာဆိုလို့ရှိရင်ပြောအချုပ်ရေးမှုတွေသူတို့ကန့်ကွက်ထားပါလိမ့်မယ
်ကရင်မျိုးသားဒီမိုကရက်တစ်ပါတီဟာကရင်ပြည်နယ်မှာတနေရာမှအနိုင်မရရှိခဲ့ပါဘူးကချင်ပြည်နယ်ဘက်မှာတော့ပြိုင်ဖက်ပါတီတွေကနေတိုင်းဒါပါတီတွေကိုနီလန်းအသွဲအသွဲနဲ့စိုက်ခိုက်တာခံနေရတယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီ GSPP ဒုက္ခသက်စော်လွဲဘူးကပြောပါတယ
်လူထုနဲ့တွေ့တဲ့အခါကျွန်တော်တိုက်ခိုက်ခံရတယ်ရှိတယ်ဒီတိုင်းဒါပါတီတွေအနိုင်ရလို့ရှိရင်ဘောနော်စတီဖနာအောက်ပြန်ရောက်သွားမယ်ပြီးလို့ရှိရင်ကျမတို့ကဒီ USDP နဲ့တွဲထားတယ်ဆိုတဲ့ဟာမျိုးတွေပြောတဲ့အခါကျတော့မဲမပေးတော့ဘူးဆိုတဲ့ဟာမျိုးတွေရှိတယ်နောက်မှကျမတို့ကဘူတာအိုလိုနေရာမျိုးမှာဆိုလို့ရှိရင်တော့ကျမတို့က KIA လို့ပြောခံရတယ်ဗောနော်နောက်တစ်ခုအစိုးဆုံးကပြည်내ပါတီဖြစ်တဲ့အတွက်သူတို့ဘယ်နည်းနဲ့မှအစိုးရကိုဖွဲ့နိုင်ဘူးဆိုတဲ့အခါကျတော့လူထုတွေကအထောက်ခံချင်တော်ညာလဲဒီအချက်တွေအပေါ်မှာသူတို့ဝေဝါးသွားတာရှိတယ်ပေါ့နော
်ကချင်ပြည်နယ်ပြည်သူ့ပါတီအနေနဲ့ကိုယ်စားလှယ်၄နေရာအနိုင်ရရှိထားပါတယ်ကြရားပြည်နယ်ဒီမိုကရက်တစ်ပါတီခေါင်းဆောင်ခူတဲတယ်ကပါတီအနေနဲ့ထင်သလောက်အနိုင်မရတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်စီယုံရင်လက်လိုတယ်ပြောမဆိုဒီချားထဲမှာလည်းဒီလက်ရှိအနိုင်ရပါတီဖြစ်တယ်နောက်ပြီးတော့မှဆွေးရလည်းဖြစ်နေတဲ့အခါကျတော့ဒီကိုဗစ်နဲ့ပတ်သက်တဲ့ထောက်ပါမှုတွေလည်းတချို့လိုက်ပြီးတော့မှပေးတာပေါ့နော်အဲ့လိုရုပ်ပိုင်းဆိုင်ရာနဲ့ပတ်သက်တာပဲသူတို့ကဟိုသိတဲ့အခါကျတော့ဒါငွေကြီးထောက်ပါမှုတွေပေးနိုင်တဲ့ပါတီဟူပဲဒါနဲ့ချက်တာပါ ါတယ်
ကယားပြည်နယ်တွင်ကယားပြည်နယ်ဒီမိုကရက်တစ်ပါတီ KYSTP က800အနိုင်ရရှိထားပါတယ်။ကချင်ကရင်ချင်းစတဲ့ပြည်နယ်တွေမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအပြတ်အအနိုင်ရရှိခဲ့ပြီးကျန်တဲ့မွန်ရခိုင်ရှမ်းပြည်နယ်တွေမှာတော့တိုင်းသားပါတီတွေချက်သေးသလောက်အနိုင်ရရှိခဲ့ပါတယ်။
အခုဆက်ပြီးသတင်းအစင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာကထိန်အလှူကပြန်လာတဲ့အရတားကားတစ်စီးမိုင်းကွဲထိမှန်ပြီးလူ3ဦးတေဆုံး6ဦးဒဏ်ရာရရှိခဲ့ပါတယ်။တမရော်ကားကွဲရေးဦးစီးချုပ်ဘောချုပ်မူချင်းမင်းအွန်လိုင်းနဲ့ UWSA ဝါတပ်ဖွဲ့ကဒုတိယနိုင်ငံရေးမှူးအဆင့်ရှိသူဦးညီကဦးဆောင်တဲ့ကိုစလဲအဖွဲ့တို့ဒရီကန်ဒေတာတိုင်းစစ်ဌာနချုပ်မိုင်းဆက်တပ်နယ်မှာတွေ့ဆုံကြပါတယ်။
တရစီလေအခုနားဆင်ခဲ့ကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ။အမျိုးသားဆိုးရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ဗီလာရုစံကမှာဩဂတ်စ9ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းမဲမတမာမှုတွေရှိခဲ့သလိုရွေးကောက်ပွဲပြီးမှလည်းအလက်ဇန္ဒားလူကာရှန်ကာအစိုးရရဲ့အကွက်ချနှိပ်ကွက်တဲ့လူခွင့်ရေးချိုးဖောက်မှုတွေလည်းကြီးကျယ်ရှိခဲ့တယ်လို့ OSCE ခေါ်ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုအဖွဲ့ကြီးရဲ့အစီအစဉ်ကမှဖော်ပြလိုက်ပါတယ်။တမရလူကာရှန်ကာရဲ့နှိပ်ကွက်မှုဟာဆန္ဒထုတ်ပေါ်သူတွေကိုတန်ခတ်ရေးနဲ့ကန့်ကွက်ဆန္ဒပြဖို့စိုင်းကျဉ်သူတွေကိုချင်းချောက်ဖို့အတွက်အဓိကယူရတာဖြစ်တယ်လို့ OSCE ရဲ့အစီအစဉ်ကမှထောက်ပြထားပါတယ်။မြင်းရဆာဆန္ဒပြသူတွေတိုက်ခန့်လှုပ်ရှားသူတွေနဲ့ဇင်းကြောက်တွေကိုနှိပ်စက်တာဥရမဲထင်းထင်းလာတဲ့အပြင်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အသင်းအဝင်းဖွဲ့စည်းခွင့်နဲ့ငြိမ်းချမ်းစွာဆွေးနွေးခွင့်တွေကိုပါပိတ်ပင်ခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေကနိုင်ငံရေးတိုက်ခိုက်နေကိုရဲစစနှိပ်စက်မှုတွေကိုသိစားမှတ်တမ်းတင်နိုင်ခဲ့ပေမဲ့ဒဇိုလျောက်ကမှတာဝန်ခံဖြစ်ရှင်းတာမရှိတဲ့အတွက်အထူးစိုးရိမ်ပါကြောင်းဒါဟာဆွတ်ဆဲချက်တွေကိုအတည်ပြုပြီးကျူးလွန်သူတွေကိုဒီတိုင်းကင်းလွတ်ခွင့်ပေးတဲ့သဘောတရားပြီးနိုင်ငံရေးမှုတွေကိုတရားမျှတစွာစစ်ဆေးဖို့ပြက်ကွက်တာဖြစ်တယ်လို့ OSCE စင်ခန်းစာကိုဥဆောင်ပြုစုသူနိုင်ငံတကာဥပဒေပါမခဟုတ်ကဲ့ဗနက်တက်ကပြောဆိုလိုက်ပါတယ်နိုင်ငံကို26နှစ်ကြာအုပ်ချုပ်နေပြီးရေကောက်ပဲတရားမျှတမှုမရှိတာကိုအသိမှတ်ပြုဖို့ညှင်းဆန်နေတဲ့သမရလူကာရှန်ကာကို PR တိုးပေးတဲ့အနေနဲ့ရေကောက်ပဲပြီးကြတဲ့ကဘီလာရုစ်နိုင်ငံတော်ဝန်ဆက်လက်ကန့်ကွက်ဆန္ဒပြနေကြဆဲဖြစ်ပါတယ်သမရလူကာရှန်ကာကအာဏာကိုပိုပြီးတင်းကျပ်စွာဆုပ်ကိုင်တဲ့အနေနဲ့အနောက်ဖက်နယ်စပ်မှာတချို့ဒေသတွေကိုပိတ်ပစ်လိုက်ပြီးပြည်ထောင်ဝင်ကြီးကိုလူစားထိုးပြီးလုံခြုံရေးရာရှိတွေအနေနဲ့ဆန္ဒပြသူတွေကိုဒီဆက်မကတိုးပြီးနေနေမှုတိုက်တွန်းနေတယ်လို့သတင်းမီဒီယာတွေကဖော်ပြကြပါတယ်။အမေရိကန်ပြည်အောင်စုကဘီလာရုစ်ပြည်သူတွေရဲ့ဂုဏ်သိက္ခာနဲ့ကျဉ်းကျဉ်းခံနိုင်ကြောင်းကိုချီးကျူးအားကျနေစေပါပဲလို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဘီလာရုစ်အနာပိုင်အနေနဲ့သူတို့နှိမ်နင်းနေတာတွေကိုရပ်တန့်ပြီးဘီလာရုစ်ပြည်သူတွေတောင်းဆိုနေတဲ့တီးကြလွတ်လပ်တဲ့ရေကောက်ပွဲအခက်ခတ်တွေလေ့လာနိုင်မဲ့လွတ်လပ်ပြီးတရားမျှတတဲ့ရေကောက်ပွဲကျင်းပပေးဖို့အမေရိကန်ပြည်အောင်စုကဆော်ဝါလိုက်ပါတယ်။OSCE ရဲ့အစီအခံမှာဘီလာရုစ်အနာပိုင်တွေအတွက်အကြက်တဲဆုံးသက်ရေးနည်းလမ်းတွေနဲ့ထောက်ခံကြံပြုချက်တွေပါဝင်ပါတယ်။ OSCE ကဲခတ်လည်ရေးဖွဲ့စည်းလို့ရေးဘီလာရုစ်ပြည်သူတွေအပေါ်ကျန်းမာနေနေတာတွေဆုံးသက်ရေးမတရားနှိပ်ကွပ်မှုတွေအတွက်တာဝန်ရှိသူတွေကိုရေးယူရေးစားတဲ့ကြံပြုချက်တွေပါဝင်ပါတယ်။ဒါတွေမကပါဘူး။မတရားထိန်းသိမ်းထားသူတွေကိုမဖြစ်မနေလွှတ်ပေးရမှာဖြစ်ပြီးနိုင်ငံရေးတိုက်ခိုက်နေတဲ့ရပ်ဖက်ဖွဲ့စည်းတွေရဲ့ကိုယ်စားလှယ်တွေနဲ့နှစ်တာရရှိတဲ့အမျိုးသားဆွေးနွေးပွဲကျင်းပဖို့လည်းတိုက်တွန်းထားပါတယ်။တရားမျှတမှုဆောင်ကျဉ်းနိုင်ရေးနဲ့လွတ်လပ်ပြီးတရားမျှတရေးရေကောက်ပွဲကျင်းပပေးဖို့တောင်းဆိုနေကြတဲ့ဘီလာရုစ်ပြည်သူတွေနဲ့အတူအမေရိကန်ပြည်အစုကရည်တည်နေကြမှာခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင်
။အခုစက်ပြီးဗန်းချင်းချုပ်ကိုတင်ပြပေးပါပါ။ COVID-19 ရောဂါဖြစ်ပွားစေတဲ့ coronavirus အတွက်ထိရောက်ပြီးစိတ်ချရတဲ့ကာကွယ်ဆေးရဖို့ကမ္ဘာတစ်လုံးစူးစမ်းမှုတွေကလည်းကျတဲ့ပြင်းနေမှာလဲဗြိတိန်ဆီးကုမ္ပဏီစီကသတင်းကောင်းကြားခဲ့ပါတယ်လူငယ်တွေမှာရောလူကြီးတွေမှာပါကိုခံအားကောင်းကောင်းနဲ့တုံ့ပြန်နိုင်စွမ်းရှိမဲ့စိတ်ချရတဲ့ဆီးထုတ်နိုင်မှုစူးစမ်းနေတဲ့ဗြိတိန်က AstraZeneca ဆီးကုမ္ပဏီကြီးရဲ့ Oxford တက္ကသိုလ်နဲ့ပူးတွဲပြီးဆန်းတက်နေတဲ့ကာကွယ်ဆေးဟာအလားအလာကောင်းကောင်းနာမည်ကြီး Lancet ဆေးကျန်တွေကရေးသားခဲ့တာဖြစ်ပါတယ် November 3ရက်ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားတဲ့ Joe Biden ဟာကျတဲ့ပြင်းနေမှာအရေးပါတဲ့ပြည်내အုပ်ချုပ်ရေးမှုတွေနဲ့အွန်လိုင်းမှာတွေ့ဆုံပြီးသူ့အစိုးရအဖွဲ့အကူပြောင်းကာလအတွက်ဆက်ပြီးလုပ်နေတယ်လို့သမ္မတဒေါနယ်ထရမ့်ကတော့ရွေးကောက်ပွဲရလာပြောင်းလဲစေဖို့တရားရေးဆိုင်ရာကြိုးပမ်းမှုတွေကိုဆက်ပြီးလုပ်နေတာပါမြန်မာနိုင်ငံမှာ COVID-19 အခုဆက်ခံရသူ 9,000 ကျော်ရှိသွားပြီဖြစ်ပါတယ်တည်ဆုံးသူကလည်း 1,686 ယောက်ရှိပါပြီရောဂါသက်သာပျောက်ကင်းသွားသူကတော့ 9,000 ကျော်ရှိပါတယ်
ဘုရားဖုန်းနေကတော့ပြပကပြန်လာသူ၁၀ယောက်ပါဝင်တခွဲတီတူတူနာထောက်900ကျော်ရှိပြီးဒီထဲမှာရန်ကုန်တိုင်းကအများဆုံးဖြစ်ပါတယ်မြန်မာနိုင်ငံမှာမကြသေးခင်ကလွတ်တော်ရေကောက်ပွဲတွေကျင်းပပြီးစီးသွားပြီဖြစ်တဲ့အတွက်ရုရှားနိုင်ငံမြန်မာနိုင်ငံကနေဝင်ကြီးဌာနပြောခွင့်ရကကျတဲ့ပရင်းနေပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်တောက်ကြနေမနေ့ကတည်းကတော့ဒီလောက်ပါပဲရှင်
This program has come to you from the Voice of America, Washington.